Welcome to the Voice of America in Burmese.
ဖွေသတ္တရှင်တွင်နဲ့တကမြမပြည်သူပြည်သားအားလုံးအတွက်ပြောစရာနှစ်တင်ညချမ်းဖြစ်ပါစေရှင်။ဖွေအမေရိကန်တန်ရက်2015ခုနှစ်ဇန်နဝါရီလ1ရက်ကြာသပတေးနေ့ညဘက်9နာရီကနေ10နာရီထိစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
2015မင်္ဂလာနှစ်သစ်မှာသောရရှင်များဆေးလက်ကြီးသားရှိကြပါစေရှင်။ကျမအသိန်းကြီးထိုက်ပါ။ကမ္ဘာတစ်လုံးနှစ်သစ်ကိုအခါသမယကိုစီစီကာကာချင်ပါခဲ့ပါတယ်။နောက်တောင်ကိုရီးယားနဲ့ဆွေးနွေးလို့တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကနှစ်သစ်ကိုမိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။ပြတ်ကျခဲ့တဲ့အေရှာလေရင်ကဆေးယူရရှိထားတဲ့ရုပ်လောင်းတွေကတဦးရဲ့အမိကိုအာနာပိုင်တို့ကထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။
အခုညပိုင်းမှာတော့ရွေးကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာကျင်းပပေးဖို့တရားဝင်ကြေညာချက်ထွက်ပေါ်လာပါပြီ။ဒါနဲ့ပတ်သက်လို
့ဟောဒူဘွာလက်ကုံနဲ့နိုးပါလာဆမ်းမယ်ကျွန်တော်တို့ကြေညာထားတာပါခင်ဗျာ။ကျွန်တော်ရွေးကောက်ပွဲကျင်းပပြုလို့ရပောင်း90လို့မှာကျွန်တော်ကြေညာပေးပါ့မယ်။
ရွေးကောက်ပွဲကော်မရှင်ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်တယ်လို့တစ်ဆက်တည်းနိုင်ငံတော်သမ္မတရဲ့2014နှစ်ချုပ်မင်ခွန်းနဲ့အဲ့ဒီမင်ခွန်းပေါ်တုံ့ပြန်ချက်တွေလက်ဘရောင်းလူလက်ဘရောင်းတောင်ပြည်ပခါနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်တွားရောက်စစ်ဆေးနေတဲ့သတင်းနဲ့အတူထိုင်းမြန်မာနယ်စပ်ကချစ်ကြည်ရေးတရားတွေအချိန်တိုးပြီးတော့ဖွင့်တဲ့အကြောင်းအရာတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်။2015နှစ်သစ်စီကိုအကူပြောင်းတဲ့မင်းညတို့ကတော့အမေရိကန်တို့ဟာနယူးယောက်မြို့တော် Times Square မှာနှစ်စဉ်အစဉ်လာတိုင်းနှစ်သစ်ကူပွဲတော်ဒီကျင်းပပြီး2015နှစ်သစ်ကိုကြိုဆိုခဲ့ပါတယ်။ Times Square ရင်ပြင်မှာစုဝေးရောက်ရှိနေကြတဲ့သိန်းနဲ့ချီတဲ့နှစ်သစ်ကိုကြိုဆိုကြသူတွေကနှစ်သစ်ကူမဲ့ညတကောင်အချိန်မတိုင်ခင်10မိနစ်အလိုမှာမြို့တော်ဝင် Bill D. Blasio နဲ့သူ့မိသားစုကအီယာမာ Crystal ဘောလုံးကြီးကိုခလုံးနှိပ်ဖွင့်လှစ်တာကိုစောင့်ကြည့်ခဲ့ကြပါတယ်။ American ပြည်တော်စုတွင်းကစံတော်ချိန်မတူကြတဲ့မြို့တွေပါလဲနှစ်သစ်ကူပွဲတော်တွေကိုစီစီကားကားကျင်းပခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့အမေရိကန်ပြည်ထောင်စုထက်နိုင်ပိုင်ဆော့ပြီးတော့နှစ်သစ်ကိုကြိုဆိုခဲ့ကြတာပါ။လန်ဒန်ရဲ့နာမည်ကျော် Big Ben နိုင်စဉ်ကြီးကလည်းနှစ်သစ်ကူးပြောင်းမဲ့ညတကောင်အချိန်မှာခေါင်းလောင်းထုတ်ပြီးလွှတ်တော်ပေါ်မှာမီးရှူးမီးပန်းတွေပစ်ပေါက်တာကိုကြည့်ဖို့အတွက်လန်ဒန်မြို့သူမြို့သားတွေသိမ်းမြေကံမှာစုဝေးခဲ့ကြပါတယ်။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမှာတော့ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ရာကိုပါကဘာနာကမ်းခြေမှာရော့ဂီတာပွဲ၃ပွဲကျင်းပပြီးကမန်းချီလူပေါင်းတသန်းလောက်စုဝေးကြည့်ရှုခဲ့ကြပါတယ်။စံတော်ချိန်အရနှစ်သစ်ကိုအရင်ကြိုပြီးတော့ရောင်းနှင်နေတဲ့အာရှပစိဖိတ်ဒေသတလွားမှာလည်းနှစ်သစ်ကိုပွဲတော်တွေကိုကျင့်ပခဲ့ကြတာပါ။နယူးဇီလန်နိုင်ငံအောက်ကလန်မြို့မှာရှိတဲ့အထင်ကြီးစကိုင်းတာဝါကနိုင်စဉ်ကြီးမှာလူတွေအများအပြားစုဝေးခဲ့ကြပြီးဗုဒ္ဓဟူးနေ့ညသကောင်ရန်နှစ်သစ်ကိုချိန်ရေးတွက်တာကိုစောင့်ကြည့်ခဲ့ကြသလိုမီးရှူးမီးပန်းတွေပစ်ပေါက်ပြီးတော့နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမှာတော့ပူနွေးတဲ့ရာသီဥတုနဲ့အတူလူပေါင်းတတန်းခွဲလောက်နှစ်ကူးပွဲတော်ကိုပါဝင်ဆင်နေခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့အေအေရှလေရင်ဂျာဘားပင်လယ်အတွင်ပြတ်ကျခဲ့တာကြောင့်မို့အခုနှစ်ကူးကာလဂျကာတာမြို့တော်မှာဆူတောင်းမြေတာပို့တာမှုကိုဦးစားပေးလှူဆောင်ခဲ့ကြပြီးအင်ဒိုနီးရှားနိုင်ငံတွင်ကတခြားမြို့တွေမှာလည်းပုံမှန်နှစ်သစ်ကူးပွဲတော်အခမ်းအနားတွေကိုဖျက်သိမ်းထားပါတယ်ရှင်။
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာနှစ်သစ်ကူးကြိုဆိုတဲ့ပွဲအတွင်းလူချင်းချင်းပြိမိရတဲ့လူပေါင်း35ယောက်တေဆုံးပြီးအတော်များများဒဏ်ရာရရှိသွားပါတယ်။မြင့်မြင့်တွေရဲ့အဆိုအရအဆောက်အုံတစ်ခုရဲ့၃လွာပရင်းပေါက်ကနေလူတစ်ယောက်ကကျဲချလိုက်တဲ့ငွေဆက်ကူအတုတွေကိုလိုက်လံကောက်ယူရင်းလူတွေအခုလိုပြိမိသွားကြတာလို့ဆိုပါတယ်။ဒီမတော်တဆမှုကဒေသစံတော်ချိန်ညတကောင်မတိုင်ခင်အချိန်တွင်ရှန်ဟိုင်းမြို့လယ်ကကြော်ကြားလာတဲ့ချောင်ရင်ပြင်ရေးဆက်နာမှာဖြစ်သွားတော်ပါမြင့်မြင့်တက်တေတယောက်ဖြစ်တဲ့အသက်28နှစ်အရွယ်ကွီတင်းတင်းကတော့လူတွေဝရုံ3ကားနဲ့တယောက်ကိုတယောက်တွန်းတိုက်ပြီးငွေဆက်ကူတွေကောက်ယူကြတယ်လို့ဆိုပါတယ်။နောက်မှသာဆက်ကူတွေကအတုမန္တရပြုမိတာလို့သူကဆက်ပြောပါရယ်။ဒီငွေဆက်ကူအတုတွေကိုလူကောက်ကြတဲ့အတွက်မတော်တဆဖြစ်ရတာလို့ထင်ကြောင်းကိုလည်းသူကဆက်ပြောပါရယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့တပ်ပုံတွေမှာတော့အမိုက်တရိုက်အပိုင်းအစတွေကြားလဲလျောင်းနေကြတဲ့ဒဏ်ရာရထားတဲ့သူတွေကိုအနီးအနားကလူတွေကအရေးပေါ်အသက်ကယ်ဆယ်ဖို့ကြိုးပမ်းနေတာကိုတွေ့ရပါရယ်။နိုင်ငံပိုင်ဆင်ဟွာသတင်းဌာနကတော့တည်ဆုံးသူအများစုကကျောင်းသားတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါရဲဒီမတော်တဆမှုအတွင်းလူ43ယောက်ထက်မနည်းတန်ရာရသွားပါတယ်ရှင
်ဂျာဘားပင်လယ်အတွင်းပြစ်ချခဲ့တဲ့အေအေရှားလေရင်ရှာဖွေရေးလုပ်ငန်းတွေဟာရာသီဥတုဆိုးဝါးတာကြောင့်ထပ်ပြီးတော့နှောင့်နှေးနေတာမို့လေရင်ပြည့်ရှိတဲ့နေရာကိုတွေ့ဖို့အ ਨੇ စုံသတင်းတစ်ပတ်လောက်အချိန်ယူရလိမ့်မယ်လို့အင်ဒိုနီးရှားရာရှိတို့ကသတိပေးပြောဆိုထားပါတယ်ဒ ီကနေ့ဂျာတာပရင်းနဲ့မနက်ပိုင်းတုန်းကတော့ရာသီဥတုကကြည်လင်ခဲ့တာမို့ရှားပွေရေးကိုတိုးမြင့်လုပ်နိုင်မယ်လို့အာနာပိုင်းတို့မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့လည်းနေကင်းမန်းအရောက်မှာတော့မိုးအပြင်းထန်ရွာပြီးလေပြင်းတိုက်ခတ်ခဲ့တာကြောင့်တည်ဆုံးခဲ့သူတွေရဲ့ရုပ်အလောင်းတွေနဲ့လေရင်ဖြတ်ကိုရှားပွေတဲ့ရဟယင်တွေပြန်တန်းလို့မရဖြစ်ခဲ့ရပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကရာသီဥတုဆိုးရတာကြောင့်ဂျာဘာပင်လယ်ပြင်ထဲကဘိုနီယိုကျွန်းအနီးလေရင်ပြတ်ကျရာမှာပါသွားတဲ့ခီးသည်နဲ့လေရင်အမှုဒဏ်စုစုပေါင်း162ယောက်ထဲမှာအခုချိန်ထိတော့9ဦးတို့ရဲ့ရုပ်အလောင်းကိုပဲရှာဖွေရရှိသေးတာဖြစ်ပါတယ်။ဒီထဲကရုပ်အလောင်း2လောင်းတို့ကိုအင်ဒိုနီးရှားနိုင်ငံဆာရာဘာယာမြို့ကိုပို့ဆောင်ပေးပါပြီ။ဒီထဲက2ဦးရဲ့ရုပ်အလောင်းကိုတော့ရင်ခွဲစစ်ဆေးပြီးလေရင်ဝန်ထမ်းအမျိုးသမီးဟာရတီလူဖစ်ဟာမစ်ဖြစ်တယ်လို့အာနာပိုင်တို့ကဒီကနေ့မှပဲထုတ်ဖော်ပြောဆိုပါတယ်။အဓိကလေရင်ပြတ်ကျတဲ့နေရာကိုရှာဖွေဖို့ဖြစ်တယ်လို့အင်ဒိုနီးရှားလေးချောင်းလုံခြုံရေးဆိုင်ရာစုံစမ်းရေးမှူးကပြောပါတယ်။ဒါပေမဲ့လည်းလေရင်ပြန်တမ်းမှုဆိုင်ရာအချက်အလက်တွေမှတ်တမ်းတင်ထားတဲ့ Black Box ကိုတွေ့ဖို့ကတော့အနည်းဆုံးသတင်းတစ်ပတ်လောက်အချိန်ယူရမယ်လို့လည်းသူကသတိပေးပါတယ်။ဗုဒ္ဓဟူးနေ့တုန်းကဝေဟင်ကနေရှာဖွေရရှိထားတဲ့အတော်လေးတိမ်နဲ့ပင်လယ်ကျမ်းမြင်ကကြီးမားတဲ့အရေးတစ်ခုတွေ့ထားတဲ့နေရာကိုစုံစမ်းရမှုတွေကအထူးပဲစိတ်ဝင်စားနေကြပါတယ်။ဒါပေမဲ့လည်းဒီအရေးကြီးကပြက်ကျတဲ့လေရင်ကိုယ်တွေဖြစ်နိုင်တယ်ဆိုတဲ့ခံမှန်ပြောဆိုချက်တွေကိုအတည်ပြုလို့မရသေးတာကြောင့်အာနာပိုင်တို့ကြားမှာတော့အခက်တွေ့နေစေဖြစ်ပါရဲ့ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကသူ့နိုင်ငံရဲ့ပြိုင်ဖက်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်သူ့ဘက်ကလမ်းဖွင့်ပေးထားတယ်လို့ပြောလိုက်ပါရယ်။တောင်ကိုရီးယားနိုင်ငံနဲ့အဆင်မြင့်တွေ့ဆုံဆွေးနွေးရေးအတွက်သူ့အနေနဲ့စဉ်းစားမယ့်အကြောင်းအစဉ်လာတိုင်းပြောဆိုလေးရှိတဲ့နေတစ်ကူမိန်ခွန်မှာမစ္စတာကင်ကထည့်သွင်းပြောဆိုသွားတာပါ။အဆင်မြင့်စီဝေးတွေလုပ်ဖို့အခြေအနေတွေတောင်ကိုရီးယားဘက်မှာရှိနေရင်ဒီလိုစီဝေးတွေမလုပ်နိုင်စရာအကြောင်းမရှိတဲ့အကြောင်းနဲ့ဒီလိုပူးပေါင်းဆောင်ရွက်မဲ့တွေ့ဆုံဆွေးနွေးရေးတွေဖြစ်လာဖို့သူတို့ဘက်ကအသက်နိုင်ဆုံးလှုံ့ဆော်သွားမှာပါလို့မြောက်ကိုရီးယားကောင်ဆောင်ကဆက်ပြောသွားခဲ့ပါရယ်မစ္စတာကင်မြက်ကလန့်ချက်ကပဲအဆင့်ထိအကျိုးတက်ရောက်မှုရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီကလန့်ချက်ကတောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးရေးအတွက်ကလန့်ချက်တွေ January လအတွင်းထွက်ပေါ်လာပြီးနောက်ပိုင်းမြောက်ကိုရီးယားဘက်ကဒီလိုပြောဆိုလာတာလည်းဖြစ်ပါရယ် Seoul ဘက်ကပြန်လည်ပေါင်းစည်းရေးဝန်ကြီး UKJ ကတော့မစ္စတာကင်မြက်ပြောဆိုချက်ကိုကြာရာပရင်းနေ့ကကြိုဆိုလိုက်ပြီးမြောက်ကိုရီးယားကောင်ဆောင်အနေနဲ့ရိုးရိုးသားသားပြောဆိုခဲ့တာဆိုရင်တောင်ကိုရီးယားရဲ့တွေ့ဆုံဆွေးနွေးရေးကလန့်ချက်ကိုသူ့အနေနဲ့လက်ခံလိမ့်မယ်လို့ဆိုပါရယ်ဒါအပြင်တောင်မြောက်ကိုရီးယားနိုင်ငံဆွေးနွေးရေးတွေမကြာခင်ကာလအတွင်းစတင်နိုင်မယ်ဆိုရင်ဘလို့ပုံစံမျိုးနဲ့မဆိုကျင်ပါဖို့သူ့အစိုးရအနေနဲ့မျှော်လင့်ထားတယ်လို့ဆက်ပြောသွားပါရယ်ကိုရီးယားနိုင်ငံနောက်ဆုံးအဆင့်တွေ့ဆုံဆွေးနွေးရေးတွေကို February လတုန်းကကျင်းပခဲ့တာပါအဲဒီတုန်းကဆွေးနွေးပွဲတွေကို October လအတွင်းပြန်လည်စတင်မှုတဘောတူခဲ့ကြပေမဲ့ဖြစ်မလာခဲ့ပါဘူး1950ခုနှစ်တွေအတွင်းကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားကြတဲ့မိသားစုတွေပြန်လည်တွေ့ဆုံဆွေးနွေးရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ကိုအစဉ်အလာအတိုင်းပြောဆိုဆွေးနွေးနေကြတာလည်းဖြစ်ပါရယ်ရှင်
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နှစ်သစ်မှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင် VOA ကနေဂျာတာပရင်းညပိုင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ခရိုင်ထဲကမင်္ဂလာဆောင်အခမ်းအနားတစ်ခုကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအများအပြားပါဝင်တဲ့အနည်းဆုံးလူ26ယောက်သေဆုံးခဲ့ရမှုကိုရဲတွေစုံစမ်းစစ်ဆေးနေတယ်လို့အာဖဂန်ရာရှိတို့ကပြောပါတယ်မနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးလူ50လောက်လည်းဒဏ်ရာရခဲ့ပါတယ်အနီးနားမှာရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်အနီးကနေဒုံးကျည်နဲ့ပစ်ခတ်ခဲ့ပုံရတယ်လို့ရဲတို့ကပြောပါတယ်။အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နီရိုတပ်ဖွဲ့တွေအာဖဂန်နိုင်ငံတွင်းကစစ်ဆင်ရေးလုပ်ငန်းတွေအဆုံးသတ်လိုက်ပြီးမို့ဒီကနေ့ဂျာတာပရင်းနေဟာဆိုရင်အာဖဂန်လုံခြုံရေးကိုအာဖဂန်အာဏာပိုင်တို့တရားဝင်အပြည့်အဝတာဝန်ယူရတဲ့နေလေဖြစ်ပါတယ်။အမေရိကန်နဲ့နီရိုတပ်ဖွဲ့ဝင်12,000တို့ကတော့အာဖဂန်ရဲနဲ့စစ်တပ်ကိုအကြံဉာဏ်ပေးဖို့တင်နန်းပေးဖို့နိုင်ငံတွင်းမှာဆက်ပြီးတော့ရှိနေအောင်မှာဖြစ်ပါတယ်။တာလီဘန်တို့ကတော့အနောက်အစုနဲ့အာဖဂန်အစိုးရတပ်တွေနဲ့73နှစ်ကြာဖြစ်ခဲ့တဲ့စစ်အတွင်းမှာသူတို့အောင်မြင်မှုရတယ်လို့ပြောဆိုနေပါတယ်။အာဖဂန်ပြည်ရင်းစစ်အတွင်းနိုင်ငံခြားသားတပ်သား3,500ကြာဆုံးခဲ့တာမှာ2,100ကျော်တို့ကအမေရိကန်တို့ဖြစ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရမှုကိုစီစဉ်ခဲ့ကြတဲ့အယ်ခိုင်ဒါတွေကိုခိုလုံခွင့်ပေးထားတဲ့တာလီဘန်တွေကိုချေမှုန်းမှုအမေရိကန်တို့အာဖဂန်နစ္စတန်ကိုရောက်ရှိခဲ့ရတာဖြစ်ပါတယ်ရှင်
။ဒ ထင်းထင်းခံထားရတဲ့ Al Jazeera သတင်းထောက်၃ယောက်တို့ကိုကြားနာမှုအတင်းနဲ့ရင်ဆိုင်ဖို့အီဂျစ်နိုင်ငံတရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ Cairo မြို့ကကဆက်ရှင်တရားရုံးမှာဂျာရာရီနေကတရားရုံးတော်ရဲ့ကြားနာမှုအပြီးဒီဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါ။ဒါပေမဲ့နောက်ထပ်ကြားနာမှုကိုဘယ်နေ့မှလုပ်မယ်ဆိုတာတော့ဖော်ပြမသွားပါဘူး။ဂျာရာရီနေကလုပ်တဲ့အဲ့ဒီကြားနာမှုမှာထင်းထင်းခံထားရတဲ့ Australia နိုင်ငံသား Peter Christie, ကနေဒါနိုင်ငံသား Mohamed Fahmy နဲ့အီဂျစ်နိုင်ငံသား Bama Mohamed တို့ရှိမနေကြပဲသူတို့ကိုထောင်ထဲမှာပဲဆက်လက်အကျဉ်းချထားတာပါ။2013ခုနှစ်ဒီဇင်ဘာလအတွင်းကိုင်ရိုမြို့ကဟိုတယ်တစ်ခုအတွင်းအလုပ်လုပ်နေတုန်းသူတို့အလုံးအဖမ်းခံလိုက်ရတာပါပိတ်ပင်ခံထားရတဲ့မွတ်စလင်ညီနောင်များအဖွဲ့ကိုအကူအညီပေးတဲ့ဆွဆွဲချက်နဲ့ဇူလိုင်လထဲမှာတော့ Christie နဲ့ Fahmy ကို9နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပြီး Mohamed ကိုတော့10နှစ်စီအတိအသင့်ပြစ်ဒဏ်ချမှတ်ခဲ့တာလည်းဖြစ်ပါတယ်ဖမ်းဆီးခံထားရတဲ့တရင်ထောက်တွေကိုတရားမျှတမှုမရှိတဲ့တရားစီရင်ရေးကိုဆက်လုပ်ဆောင်နေပြီးကမ္ဘာအလယ်မှာအီဂျစ်နိုင်ငံရဲ့ဂုဏ်သတင်းကိုထိခိုက်နစ်နာစေမယ့်အစားတရင်ထောက်တွေကိုအမြန်ဆုံးပြန်လုပ်ပေးဖို့ Al Jazeera ရဲ့ပြောခွင့်ရကတိုက်တွန်းလိုက်ပါတယ်
ပါကစ္စတန်ရဲ့ဆက်လုံချုံရေးအရာရှိနှုတ်တို့ကိုအိန္ဒိယဘက်ကချုံခိုတိုက်ခိုက်တပ်ဖြတ်ခဲ့တယ်လို့ပါကစ္စတန်တို့ကဆွဆွဲပြောဆိုလိုက်ပါတယ်။အိန္ဒိယနယ်ဆက်လုံချုံရေးအရာရှိတို့ကပါကစ္စတန်အရာရှိတို့ကိုပုံမှန်အလံလဲလှယ်ဖို့ဖိတ်ခေါ်ခဲ့ပြီးအခုလိုတိုက်ခိုက်ခဲ့တာလို့ပါကစ္စတန်တို့ကပြောတာပါ။မနေ့တုန်းကပါကစ္စတန်အရှေ့ပိုင်းလာဟူးမြို့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းပါကစ္စတန်အစိုးရကအိန္ဒိယအကြီးအကဲတန်အရာရှိကိုစင့်ခေါ်ပြောဆိုခဲ့ပါတယ်။အိန္ဒိယဘက်ကတော့ပါကစ္စတန်ဘက်ကစပြီးတော့ပြစ်ခတ်ခဲ့တာလို့ပြန်လည်ဖြစ်တင်ပြောဆိုပါရတယ်။ပါကစ္စတန်ဘက်ကဒါကိုညှင်းဆိုထားပါတယ်။ကက်ရှမီးယားဒေသကိုနှစ်နိုင်ငံတို့ပိုက်ဆိုင်မှုအငင်းပွားနေတာမှာဗြိတိန်တို့စီကလွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကစလို့ဒီနှစ်နိုင်ငံတို့ဟာဟိမဝန္တာဒေသကကက်ရှမီးယားကိုယာယီစစ်ပွဲနှစ်ကြိမ်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။
အီဘိုလာရောဂါပိုးကူးစက်ခံထားတဲ့စကော့လန်ကသူနာပြုတစ်ယောက်ကိုအမိမပေးရသေးတဲ့စမ်းသပ်ပိုးသက်ဆေးတမျိုးနဲ့အီဘိုလာရောဂါကြောင့်အသက်မသေးတဲ့သူရဲ့သွေးရည်ကြီးနဲ့ကုသပေးနေပါတယ်။လန်ဒန်မြောက်ပိုင်းကတော်ဝင်ဆေးရုံကအရာရှိတွေကတော့သူ့ကိုပဲသွေးရည်ကြီးပေးတယ်ဆိုတာကိုအတိအကျပြောဆိုဖို့ညှဉ်းဆန်းခဲ့ပါတယ်။ဒါပေမဲ့ရောဂါခံစားနေရတဲ့ပေါ်လင်ကာဖကီအနေနဲ့အီဘိုလာကြောင့်မသေးတဲ့သူရဲ့ဇီဝပတိပစ္စည်းပါတဲ့သွေးရည်ကြီးကိုလက်ခံတဲ့အတွက်သူလည်းပြန်လည်နေကောင်းလာမယ်လို့မျှော်လင့်တဲ့အကြောင်းဆေးရုံအရာရှိတွေကဆက်ပြောသွားပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိင်္ဂီထိုင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့အရင်ဆုံးနိုင်ငံတော်သမ္မတရဲ့2014ခုနှစ်ချုပ်မိန့်ခွန်းနဲ့ဒီပေါ်မှာတုံ့ပြန်ချက်တွေကိုပြောပြပေးသွားပါမယ်သမ္မတဦးသိန်းစိန်က2014ခုနှစ်အနှစ်ချုပ်ရေဒီယိုမိန့်ခွန်းမှာ2015ခုနှစ်အတွင်းထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။ဒီရွေးကောက်ပွဲကြီးမှာနိုင်ငံရေးအင်အားစုတွေအနေနဲ့ရွေးကောက်ပွဲနီလန်အရနိုင်ငံရေးအရအဖြစ်ရှာဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဒါဟာတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်က2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာယတိပြတ်မပြောနိုင်သေးတဲ့အကြောင်းပြောခဲ့ပြီးရက်ပိုင်းအကြာမှာပဲအခုလိုနိုင်ငံတော်သမ္မတကသူ့ရဲ့မိန့်ခွန်းနဲ့မှာထက်ပြောသွားခဲ့တာပါသမရရဲ့မိန့်ခွန်းပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့တိုင်းရင်းသားပါတီတွေဘက်ကတုံ့ပြန်မှုကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။2014ခုနှစ်နိုင်ငံတော်အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သူ့ကိုအစီရင်ခံတင်ပြချက်လို့အမည်ပေးထားတဲ့ဒီကနေ့သမရမိန့်ခွန်းထဲမှာ2015အထွေထွေရွေးကောက်ပွဲကြီးကိုဒီနေ့ထက်မှကျင်းပမယ်လို့ပြောဆိုသွားတာပါ။ဒီရွေးကောက်ပွဲမှာနိုင်ငံရေးအားစုတွေအားလုံးပါဝင်ဖို့အရေးကြီးတယ်လို့လည်းသမရဦးသိန်းစိန်ကပြောပါတယ်
။ဒီနှစ်အတွင်းမှာဒီမိုကရေစီပြည်မြေပြောင်းလဲရေးအတွက်အရေးပါဆုံးအဆင့်တစ်ဆင့်ဖြစ်တဲ့2015အထွေထွေရွေးကောက်ပွဲများကျင်းပပြုလုပ်မှာဖြစ်ပါတယ်။လွတ်လပ်ရေးရပြီးကာလနောက်ပိုင်းကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးသမိုင်းကိုပြန်ပြောင်းကြည့်ရှုတဲ့အခါကျင်းပခဲ့တဲ့ရွေးကောက်ပွဲတိုင်းမှာဆန့်ကျင်မှုမပါဝင်မှုကိုအများစုကြုံတွေ့ခဲ့ရပြီးနိုင်ငံရေးအင်အားစုအလုံးပါဝင်နိုင်တဲ့အခြေအနေမျိုးဖန်တီးနိုင်ခဲ့ခြင်းမရှိတာကိုတွေ့ရမှာဖြစ်ပါတယ်။နိုင်ငံရေးအင်အားစုများအနေနဲ့ရွေးကောက်ပွဲနီးလမ်းတဲ့အပါနိုင်ငံရေးကိုရှာဖွေပြီးမှန်ကန်တဲ့နိုင်ငံရေးရွေးချယ်မှုတွေပြုလုပ်ဖို့ကြိုးပမ်းနေတဲ့အခြေအနေများကြောင့်လည်း2015ဟာနိုင်ငံရေးရထူးခြားမှုရှိမဲ့နှစ်ဖြစ်ပါတယ
်ဒီဇင်ဘာလ30ရက်နေ့တုန်းကကျင်းပခဲ့တဲ့အတိုက်ခံပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကသူမအနေနဲ့2015ရွေးကောက်ပွဲဝင်မယ်ဝင်မှုဆိုတာကိုရည်ရည်ပြမပြောဆိုနိုင်သေးဘူးလို့ပြောဆိုပြီးရပိုင်းတွင်းမှာပဲသမ္မတဦးသိန်းစိန်ကသူ့ရဲ့မိန့်ခွန်းထဲမှာနိုင်ငံရေးအင်အားစုတွေအားလုံးရွေးကောက်ပွဲနိုင်ငံရေးကိုကြီးကပ်ဖို့တိုက်တွန်းလာတာလည်းဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာတော့တိုက်ခံအင်အားစုတွေကို2015ရွေးကောက်ပွဲမှာပါဝင်စေချင်တယ်ဆိုရင်အခုတည်းကရွေးကောက်ပွဲမတိုင်ခင်တန့်ရှင်းပြီးတော့တရားမျှတဲ့ရွေးကောက်ပွဲတရက်ဖြစ်အောင်ပုံဖော်ပေးဖို့လိုတယ်လို့လည်း NLD ပြောခွင့်ရှိသူဦးမြင့်က VOA ကိုပြောပါတယ်
တန့်ရှင်းမျှတဲ့ရွေးကောက်ပွဲဆိုတာက ဟုတ်လားဥမာပြောရူကဝတ္တနီရူကဝကျင်းပါတဲ့နေ့ကြမှာတန်ရှင်းမိညာတာကိုမလိုဘူးလေရူကဝမတိုင်ခင်အခင်းကြီးနေရောရူကဝနေရောရူကဝပြီးတဲ့အခါမှာအညင်းပွားမှုတွေဖြစ်တဲ့အခါမှာရူကဝခေါ်ရုံးအောင်ဆက်စတည်တယ်မို့တန်ရှင်းမိညာတာကိုလိုတယ်ဥမာဒီမှာတူတယောက်ဗျာဟုတ်လားတကွက်တပါတီဟုတော့ဟုတ်လားစီကံကလနာတွေနဲ့ကန့်နှတ်ချုပ်ရဲတန်းမြင့်သိမ့်ထားပြီးတော့
အဲကျန်တဲ့ဟလာဟိုအဲ့ဒီစီကံတွေကကျန်တဲ့တူတယောက်တစ်ဖွဲ့တပါတီကိုနဲ့ပဲညီရဲဆိုပြီးတော့ကျင်းပါတယ်ဆိုလို့ရှိရင်အစတည်းကဒါတန်ရှင်းမိညတဲ့ရွေးကောက်ပွဲလို့ပြောလို့မရနိုင်ဘူး။သမ္မတဦးသိန်းစင်ကဒီကနေ့သူ့ရဲ့မိန်ကွန်းတဲမှာ
ဒါပေမဲ့ဒီကေတူတာနေခံချရမှာပြောတဲ့စကားဆိုတော့ကျွန်တော်ကျုပ်ဆိုပါတယ်အဲအဲ့လိုလုပ်သားနိုင်မလို့လိုအပ်တယ်လို့မြင်တယ်လေအဲ့ဒါတွေကဟိုပြည်သူလူထုအနေနဲ့တော့ဒါဟိုဒီသူတို့ပြောကြတဲ့ကောတော့ဒါဟိုပြောဆိုလို့ရှိတော့ဒါရလိမ့်ချက်တွေတွန်းပါစေတာပေါ့ပြည်သူလူထုတွေဒါညီညာရဲ့မျိုးလိမ့်ချက်တွန်းပါစေတာပေါ့ဒါပေမဲ့အဲတခုရှိတာကအဲ့ဒါဒါပြောသူလူလို့ပြောတော့ရေးကြည့်တာပေါ
မှာသမရဦးသိန်းစင်ဆိုရလက်ထက်အုပ်ချုပ်ရေးပိုင်းမှာအောင်မြင်မှုတွေဘာတွေရခဲ့တယ်လဲဆိုတဲ့မေးမြန်းမှုတစ်ခုပေါ်မှာသူကသမရဦးသိန်းစင်ဆိုရအောင်မြင်မှုဘာလဲဆိုတာပြဖို့အတော်ခက်ခဲတယ်လို့ပြောဆိုခဲ့ပါတယ
်အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ပတ်သက်လို့တော့ဒီကျလို့ရှိရင်ဘယ်ဟာအောင်မြင်လဲဆိုတော့ဆက်လက်ကြီးဖြေရခက်တာကိုစဉ်းစားလို့မရဘူးပြောကြပါဘယ်အောင်မြင်လဲဆိုဖြေကြဖို့ရှိမယ်ဇနစ်တော့တွေပဲကိုယ့်ဘာကိုကြည့်ဖြေပါလား
2015 ဇန်နဝါရီလ1ရက်နေ့မှာပြောခဲ့တဲ့မိန့်ခွန်းထဲမှာလက်တလောပြည်တွင်းမှာအကြီးအကျယ်ညှင်းပွားစရာဖြစ်နေတဲ့လက်ပတောင်းတော်မီးယာပြဿနာကြောင့်လူသေပြောက်ဖြစ်ခဲ့တဲ့ကိစ္စကိုထည့်သွင်းမပြောဆိုခဲ့ပါဘူး။ဒီချက်နဲ့ပတ်သက်ပြီးတော့လည်းအတိုက်ခံအင်အားစုတော်တော်များများကဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်။ဒီသတင်းနဲ့တဆက်တည်းပဲဒီရွေးကောက်ပွဲဆိုင်ရာတရားဝင်ထုတ်ပြန်ချက်ကိုလည်းဆက်ပြီးတော့ပြောပြပေးပါဦးမယ်။2015အထွေထွေရွေးကောက်ပွဲကျင်းပမယ့်အချိန်ကာလအပိုင်းခြားကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှတရားဝင်ထုတ်ပြန်ကြေညာလိုက်ပြီးဖြစ်ပါတယ်။2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းင်းတွေပြုစုနေပြီးတော့ပြီးခဲ့တဲ့နှစ်ကကောက်ယူခဲ့တဲ့သကောင်စည်းင်းကိုအခြေခံမှာမဟုတ်ဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲဆန္ဒရှင်စည်းင်းတွေစပြီးဆောင်ရွက်နေပြီဖြစ်တာကြောင့်မဲဆန္ဒရှင်တွေကိုယ့်ရဲ့မဲဆန္ဒပေးပိုင်ခွင့်မဆုံးရှုံးရအောင်ထုတ်ပြန်မဲ့မဲဆန္ဒရှင်စည်းင်းမှာကိုယ့်အမည်ပါမပါစစ်ဆေးဖို့ပြင်ဆင်ကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မတ်သိန်ကြီးထိုက်ကရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်ရှင်။
အော်ဒီမှာလက်ကုံနဲ့နှုတ်ပါလာဆမ်းပဲကျွန်တော်တို့ကြီးညာထားတာပါခင်ဗျာ။ကျွန်တော်ရေကောက်ပဲပြပပြုလို့ရပောင်း90လို့မှာကျွန်တော်ကြီးညာပေးပါမယ
်။မဲဆန္ဒရှင်စည်ရင်တွေကိုတော့ရွေးကောက်ပွဲကော်မရှင်ကတီးထန့်ပြုစုမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ကတပြည်လုံးအတိုင်းအတာနဲ့ကောက်ယူထားတဲ့သကောင်စည်ကိုအခြေခံမှာမဟုတ်ဘူးလို့လည်းကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုကပြောပါတယ
်။အဲကျွန်တော်တို့ကသကောင်စည်နဲ့ပတ်သက်လို့မရှိပါဘူး။ကျွန်တော်ကအခြေခံဆိုတော့ကျွန်တော်အမဟိုအမကိုရှင်းပြအောင်ကျွန်တော်တို့ရက်ွက်အုတ်ချုပ်ရုံးမှာရှိတဲ့အိမ်ကောင်းစုစိန်ရင်းရှိတယ်
။တော့မှ
အဲ့လိုက်ရတဲ့ကသူတက်ဆိုင်မြို့နယ်လိုက်မှာရှိတဲ့လောက်ကကကျွန်တော်ဆိုတော့ပြော66မြို့6ပုံနဲ့တစ်စဲဝနှစ်ခုကိုကျွန်တော်ပေါ်မူတည်ကျွန်တော်ကဆောင်ရတာပါခင်ဗျာ။ဟုတ်ကဲ့ဒီတန်ကျွန်တော်ဆောင်ရတာဖြစ်ပါတယ်ခင်ဗျာ
။ကြီးညာချက်မှာပါရှိတဲ့လောက်ကအိမ်ကောင်းစုစိန်ရင်းပုံစံ66မြင်းဆောင်6ဆိုတာကတော့အများပြည်သူသိရှိထားတဲ့ပုံစံ30အိမ်ကောင်းစုစိန်ရင်းစာရွက်ကိုပြောတာဖြစ်ပါတယ်။အသက်18နှစ်ပြည့်ပြီးသူမဲဆန္ဒရှင်နဲ့အနေနဲ့ကိုယ့်ရဲ့မဲပေးပိုင်ခွင့်အခွင့်အရေးလက်လွတ်ဆုံးရှုံးမှုမဖြစ်ဖို့ပူးပေါင်းပါဝင်ကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ကသတိပေးပြောဆိုပါတယ
်။ဟုတ်ကဲ့အဲ့ဒါကျွန်တော်တို့မဲစင်းနေကျွန်တော်ကြီးညာပေးတဲ့အချိန်မှာကျွန်တော်တို့ကကြိုးပြီးကြီးညာပါတော့ရွေးကောက်ပွဲမလုပ်ခင်မှာကျွန်တော်ကမဲစင်းအခြေခံမဲစင်းပြုစုလို့ကျွန်တော်ကရက်ွက်ရုံးတော့ကျွန်တော်ကတ်ပေးမယ်ခင်ဗျာ။ကတ်ပေးလို့ရှိရင်ပြည်လူအနေနဲ့လာပြီးတော့တိန်တော်မှာတယောက်ကတော့လာကြည့်ပြီးတော့ကိုယ့်အိမ်တော်မှာရှိတဲ့လူတွေဒီမဲစင်းမှာပါမှာပါ session နဲ့ပြည်ပြီးတဲ့သူတိုင်းပေါ့နော်ပြည်ပြီးတဲ့သူတိုင်းကျွန်တော်မဲစင်းပါမှာပါကျွန်တော်လာပြီးဆစ်ဆေးပြင်ပါတယ်တကယ်လို့မပါဘူးဆိုလို့ရှိရင်ကျွန်တော်ပုံစံတောင်းတော့နဲ့ကျွန်တော်တောင်းဆိုပါမယ်ခင်ဗျဟိုပုံစံတောင်းနဲ့တောင်းမယ်ပေါ့နော်မှနော် မပါလိနဲ့ဒီပါလို့ရှိရင်ဒါပဲပြည့်ပေးဖို့အတွက်ကိုကျွန်တော်တောင်းဆိုလို့ရပါတယ်ခင်ဗျာ
။ရွေးကောက်ပွဲကော်မရှင်ဘက်ကလည်းမဲဆန္ဒရှင်ပညာပေးရေးလုပ်ငန်းတွေကိုမီဒီယာတွေကိုအသုံးချလှုပ်ဆောင်သွားပါမယ်လို့ပြောပါတယ်။နိုင်ငံရေးပါတီများမဲဆွယ်စည်းရုံးခွင့်ကိုတော့ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း30အတွင်းမှာပြုလုပ်ဖို့သတ်မှတ်ထားပြီးမဲဆွယ်စည်းရုံးမဲ့ရက်ပေါင်း60တိုးပေးဖို့တောင်းဆိုချက်တွေကိုတော့မဆုံးဖြတ်ရသေးတဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလာမောင်ချိုကပြောဆိုပါတယ်ရှင်။
ရွေးကောက်ပွဲကော်မရှင်ဒုတိယညွှန်ကြားရေးမှူးကိုမတ်တင်ဂီထိုက်ကဆက်သွယ်မေးမြန်းထားခဲ့တာပါ။အခုလက်ဗရောင်းတောင်ဒေတာဘက်ကိုလည်းအလှည့်ပေးပြစီရှင်။လက်ဗရောင်းတောင်ဘက်မှာရော်ကြီးယူမထားတဲ့လေယာမြေတွေကိုခြံစည်းရိုးခတ်တာကိုစန့်ကျင်ကပ်ကွက်ရင်းတနက်တန်ရာနဲ့တည်ဆုံခဲ့ရတဲ့မိုးချိုးပြင်ရွာသူဒေါခင်ဝင်းရဲ့အမှုနဲ့ပတ်သက်လို့တပ်တွေတွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတွားရောက်စစ်ဆေးနေပြီဖြစ်တယ်လို့မန္တလေးရန်ကုန်နဲ့လက်ဗရောင်းတို့မှာတော့စန္ဒပြမှုတွေဆက်ဖြစ်နေပါတယ်။အပြည့်စုံကိုစက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဘူးရိုးရေးသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ကျေးလီစီမံကိန်းအတွက်ခြံစည်းရိုးကာယန္တာကိုစန့်ကျင်ကန့်ကွက်စန္ဒပြရင်းတည်ဆုံခဲ့ရတဲ့ဒေါခင်ဝင်းနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့စားလင်းကြီးမြို့နယ်ရဲစခန်းကတပ်သေးတွေကိုစတင်စစ်ဆေးနေပြီဖြစ်ပါတယ်။စားလင်းကြီးမြို့နယ်ချီတယ်ဆက်ရုံရဲ့အဲ့ရိတ်သားမှာမိုးချိုပြင်ရွာကတက်တေတွေကိုစတင်စစ်ဆေးခဲ့ကြောင်းတက်တေတူဖြစ်တဲ့ဒေါခင်မအေးကပြောပါရယ်
။ဒေါခင်ဝင်းဖြစ်ပွားတာဘလို့ဖြစ်ပွားတာတော့ဘယ်နေရာမှာဖြစ်ပွားတာတော့ဘလို့ပြလိုက်တဲ့လူကိုမြင်လားဘလို့ဝါပြသွားလို့သူကအဲ့ဒါတွေနေပါတယ်ချင်းသူဆန်းစစ်ဆေးကိုဆိုတော့အဲ့ဒါပဲနေပါတယ်ချင်းဘလို့ဒါဓာရီလောက်ပိုင်းစားတော့ဘယ်နေရာမှာဖြစ်ပွားတော့သူကတော့အဲ့နေရာအဲ့ဒါပဲခုနကကျွန်မပြောတဲ့အတိုင်းပဲအဲ့ဒါပဲနေပါတယ်ချင်းကျမတို့လည်းဒီမြင်းနေတိုင်းနဲ့တရံရရနေပြောင်းဝင်းနေပစင်ကုန်ဝင်းနေတွားပြီးတော့ပြည်ကမောင်းပြီးတော့တန်စကားလေးနဲ့ခတ်ပြီးဖြစ်စီနေလို့မို့ကိုမိကိုရီတွားပြီးတော့တားစီးရခါမှာပတိပကလေးချီလို့သူကနေပြီးပြောတောင်းမှမရပဲနဲ့သူတို့လူရဲလုံးကြုံကြီးဖွဲ့ရနေပြီးတော့တားသူကနေပြီးလုံးကြုံကြီးဖွဲ့တဲ့ညာတက်ပြီးလူပြီးပဲကိုတက်လာပြီးတော့ပြစ်ပြီးတော့ဘခင်ဝင်းကိုအဲ့လိုတနက်တည်းမှန်ပြီးတော့အုတ်ခွင်းလမ်းသွားပြီးအုတ်ခွင်းလမ်းကျသွားပြီးဘုံဘွားကြီးကျသွားတယ်အဲ့လိုပြောပါတယ်ရှင်လေးခဏနောက်ဖက်မိုးချိုးပြင်းသွားရဲ့ရှိတယ်လို့စုံစမ်းကော်မရှင်ကဥဆောင်ဝင်းနေရှင်ဥဆောင်ဝင်းနဲ့ဒေါက်တာညင်စောရဲ့ဥဆိုးဖုံးမြင့်တရားရှင်းနေတာပါတရားထည့်နေတာပါရှင်ဥဆောင်ဝင်းကနေတာပါရှင
်စာလင်းကြီးမြို့နယ်ရဲစခန်းမှာလည်းတပ်သေးတွေကိုကြာသာပတင်းနေမှာပဲစစ်ဆေးခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းတနေ့တည်းမှာပဲစစ်ဆေးခဲ့တာပါလူ့အခွင့်အရေးကော်မရှင်အနေနဲ့အဖြစ်မှန်ပေါ်ပေါက်ရေးအတွက်လှုပ်ဆောင်သွားပါမယ်လို့ပြောကြားခဲ့ကြောင်းမိုးချိုးပြင်ရွာသူဒေါခင်မအေးကပြောပါတယ်
ကော်မရှင်ကအမှန်တိုင်းကိုဖြည့်ရှင်းပြီးတော့အမှန်တိုင်းရအောင်ကိုရှင်းပြနေတယ်လို့ပြောပါတယ်ရှင်။တော့ကြားတယ်ရှင်သူတို့ကလည်းကျမတို့ဒီနေ့ညနေနေ့လယ်နှစ်နာရီဝဲတော့ကဟိုရောက်တာကိုရဲမူကြီးရဲစခန်းနဲ့ရဲစခန်းကလည်းဖြစ်တယ်၊မထီထီတို့ကူတောင်းကြီးတို့ရဲစခန်းဥပဒေနဲ့လည်းဖြစ်တယ်ရဲစခန်းအနေမှာကျမတို့အဲဒီစုံစမ်းကောစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဆိုအဲ့ဒီကိုတွားတယ်ရဲမူကြီးကလည်းတနာရီခွဲလောက်ကြာတယ်စင်္ဂစီကော်မရှင်ဖွဲ့လည်းအဲ့ဒီကတော့အတော့ဥကြတယ်ရှင်ကျမတို့ဒီလက်ချခွဲလောက်ကတည်းကခုကိုက6နာရီရပြန်ခုဒီ7နာရီရောက်တာတော့ဥကြတယ်ရဲစခန်းကဒီမျက်မြင်သက်တွေကိုစစ်တာတယ်ရှင်ရဲစခန်းကဘယ်နေရာမှာကြာဆုံးတာတော့ဘယ်နေရာမှာဖြစ်ပွားတာတော့ဘလို့ဖြစ်တာတော့မိသားစုတွေဘယ်နှယောက်ရှိတော့သားသမီးတွေဘယ်နှယောက်ရှိတော့ပုံစံအောင်လှည့်ပြီးမေးနေတယ်ရှင်အဲ့ဒီကျမမီဒီယာဓမ္မတွေဗားတွေသတင်းသမားတွေလည်းရဲမှုရအဝန်ခံမှုရှင်
လက်ဗရောင်းတောင်မှာတောင်သူတွေဖြစ်ခတ်ခံရတဲ့အထိဖြစ်ပွားခဲ့ရတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာဝန်ပေါင်းကုမ္ပဏီမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့အစိုးရကိုစန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေလည်းရန်ကုန်မြို့နဲ့မန္တလေးမြို့တို့မှာဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့တန်ငါရီမြို့ကနေလူမှုအဖွဲ့အစည်းတွေကအင်အားထောင်ခန်းလောက်ရှိခဲ့ပါတယ်။ရန်ကုန်မြို့မှာတော့မြို့တော်ခမ်းမရှိကနေဆန္ဒပြခဲ့ကြပြီးတဲ့နောက်တရုတ်တန်ရုံရှိကိုတွားရောက်ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဖို့ကြိုးစားခဲ့ရမှာတရုတ်တန်ရုံရှိကအာဏာပိုင်တွေကတားဆီးထားပါတယ်။လက်ဗရောင်းမှာလည်းဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေနေ့လယ်ပိုင်းကလုပ်ခဲ့ပြီးတင်းစီးထားတဲ့မြေယာများပြန်ရရှိရေးအတွက်ဖွင့်ထားတဲ့သပိတ်စခန်းကဆန္ဒပြသူတွေက ချန်စည်းရိုးတွေဖယ်ရှားပေးဖို့တောင်းဆိုနေပါတယ်။လက်ပလောင်းတောင်အရေးနဲ့ပတ်သက်လို့ပြည်တွင်းပြည်ပကန့်ကွက်ဆန္ဒပြမှုတွေဆက်တိုက်ဖြစ်နေပြီးကိုရီးယား၊ဂျပန်၊ထိုင်းစတဲ့နိုင်ငံတကာမှလည်းကန့်ကွက်မှုတွေရှိနေပါတယ်။မြန်မာနိုင်ငံအတွင်းကအရက်ဖက်အဖွဲ့အစည်း490ကျော်နဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ကလည်းသခိုင်းတိုင်းဝန်ကြီးချုပ်ဦးတာအေးကိုလိမ့်မှုပြီးEITI ရဲ့မူဝါဒတွေကိုစန့်ကျင်နေတာကြောင့်ဆန္ဒထုတ်ဖော်သွားမယ်ဆိုပြီးကြေညာချက်ထုတ်ပြန်ထားပါဗျ။မြန်မာအစိုးရကတော့စီမံကိန်းကိုတားဆီးနှောက်ယှက်တာကြောင့်အဓိကရုံးနှိမ့်နေရေးလက်နက်ကိုတုံးပြီးဖြေရှင်းရတယ်ဆိုပြီးသတင်းထုတ်ပြန်ထားပါဗျရှင်
။လက်ဗရောင်းဘက်ကတနတ်တန်ရနဲ့တည်ဆုံခဲ့သူဒေါခင်ဝင်းရဲ့အမှုကိုလူခွင့်ရေးကော်မရှင်တွားရောက်စုံစမ်းနေတဲ့အခြေအနေမှတ်အေးမှပြောပြသွားတာပါ။ဒီတစ်ခါတော့ထိုင်းမြန်မာနယ်စပ်ကချစ်ကြည်ရေးတရားတွေစီအလှည့်ပေးပါစေရှင်။ထိုင်းမြန်မာနယ်စပ်ကမဲဆိုင်တာချီလိတ်ချစ်ကြည်ရေးတရားနဲ့မြဝတီမဲဆောက်ချစ်ကြည်ရေးတရားတွေကိုနှစ်နိုင်ငံချစ်ကြည်ရေးနဲ့တွားလာရေးအစဉ်ပြေချုံးမွေစေဖို့မနက်6ည6အစားည8နာရီခွဲအထိတိုးမြှင့်ဖွင့်ပေးလိုက်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုဆွေးကုသွားဖို့စေကူဖို့သွားတဲ့သူတွေရောအလုတ်လုတ်လို့သူတွေအတွက်ရောပို့ပြီးတော့အစဉ်ပြေသွားပြီလို့ဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOE သတင်းတောက်မအေးမာကပဲသတင်းပေးပို့ထားတာပါရှင
်ထိုင်းမြန်မာနယ်စပ်ကမဲဆောက်မြဝတီချစ်ကြည်ရေးတရားနဲ့မဲဆိုင်တာချီလိတ်ချစ်ကြည်ရေးတရားကိုညနေ6နာရီပိတ်ရာကနေ2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးည8နာရီခွဲအထိနှစ်နိုင်ငံပြည်သူတွေတွားလာနိုင်အောင်အချိန်တိုးမြှင့်လိုက်တာပါမဲဆိုင်တာချီလိတ်ချစ်ကြည်ရေးတရားအမှတ်1အချိန်တိုးပြီးဖွင့်လှစ်ခဲ့ကြောင်းတာချီလိတ်မြို့နယ်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကပြောပြပါတယ်
။ဟုတ်ပါတယ်ဗျာဒီနေ့မှဆက်ပါတယ်။ပထမကျွန်တော်တို့ကညနေ6နာရီဆိုရင်ပြိတ်ပါတယ်ဗျာ။အခုညနေ6နာရီရနေ7နာရီခွဲတိအောင်တိုးပြီးတော့အချိန်တိုးပြီးဖွင့်လာပါတယ်ဗျာ။တာချီလိတ်မဲဆိုင်ရုံမှာအမှတ1တရားတော့ဖွင့်ပါတယ်ဗျာ။ရှုပ်ကူးတရားချီလိတ်နဲ့မဲဆိုင်နဲ့ကူးတဲ့အမှတ1တရားနဲ့အမှတ2တရားဆိုတရားအစင်းရှိရတာ။အမှတ1တရားဆိုတာကုန်စည်မဲ့ကုန်စည်ပို့ဆောင်တဲ့ကုန်စည်ဒီစနေတရာအဲ့ဒါရတဲ့ပုံမှန်လေးကကျွန်တော်တို့တော့မဖွင့်ပါဘူးခင်ဗျာလူကူးတဲ့အမတ်တေတရာကိုပဲတိုးဖွင့်ပါတယ်အဲလူကူးတဲ့အမတ်တေတရာကိုတိုးဖွင့်ပြီးတော့အဲ့အမတ်တေတရာကနေပြီးတော့ညနေ6နာရီခွဲနောက်ပိုင်းဆိုရင်ရှင်နဲ့ဆိုရပြောတဲ့ဒီပါစင်နဲ့သွားတဲ့ဥစ္စာကိုကျွန်တော်တို့ကခွင့်ပေးပါတယ်ခင်ဗျာကုန်ပစ္စည်းကတော့တနင်္လာတစ်ပိုင်းတနင်္လာဝယ်ဝယ်တော့ပဲခွင့်ပြုတယ်ကုန်ပစ္စည်းမဲ့ဝယ်တာတော့ခွင့်မပြုပါဘူးခင်ဗျာကုန်ပစ္စည်းတင်တဲ့ကောင်မဟုတ်ဘဲနဲ့မိသားစုအိမ်ကြီးကအဲ့ဒါတွေပဲခွင့်ပြုပါတယ်ခင်ဗျာ
ဒီအတွက်စေကူတာမှုတွေအတွက်တော့အဆင်ပြေမှုရှိတဲ့အကြောင်းတချီလေးမျိုးကနေမဲဆိုင်မျိုးဘက်ကိုတွားရောက်ပြီးတော့စေကုသနေတဲ့မျိုးကန်တူကပြောပါတယ်
။ရှင်းနိုင်ခွဲသေးပါတော့ဖွင့်ပေးတယ်ဆိုတော့ကျမတို့ပြည်သူတွေတက်တာဆင်ပြေတာပေါ့ညီမရေ။အဲဆိုတော့ဒီကကျမတို့တချီလေးမှနေကြတဲ့လူတွေကကျမတို့တချီလေးမျိုးမှဆိုရင်စေခန်းနဲ့လည်းနဲတယ်ပေါ့နော်။ပြီးရင်ဝန်ဆောင်မှုတွေပါတယ်ကစားတန်းရှင်းမှုကစားကွာထားတယ်ဆိုတော့လေကျမတို့အများသားဖြစ်မဲဆိုင်မှာပဲတွားပြီးမှစေခန်းတွားကြတယ်အသေးုံတွားကြတာပေါ့နော်။အဲမျိုးခါစားဆိုရင်တော့ဒီစိတ်ခံနေရညနေပိုင်းဆိုရင်လင်းလာရင်မှဖွင့်ကြတယ်ဆိုတော့ဆန္ဒအမီပြန်လာဖို့တက်စင်ကျမတို့ကလောလောလောလောနဲ့အများနဲ့စိတ်မောလူမောဖြစ်ရတာပေါ့အခုလေ၈နိုင်ခွဲပြီဆိုတော့အေးစစ်စစ်ပေါ့နော်စေုံသွားလဲဗားဖြစ်ချင်းအခါတလေဆိုရင်ပေါ့နော်၆နိုင်ရချိန်နဲ့ဆိုရင်၈နိုင်ချင်းဆိုတော့ပို့ပြီးတော့သွားရလာရတာတွေ့ပို့ပြီးပါအစဉ်ပြေသွားမယ်လို့မျှော်လင့်တာပေါ့နော်အခါကျတော့ဒီလိုဖွင့်ပြီးလဲဆိုတော့ပို့ပြီးတော့ဝမ်းတာပါလေလို့
တာချီလေးမြို့နယ်အုပ်ချုပ်ရေးမှူးကလည်းဒီလိုတရားကိုအချိန်တိုးချဲ့ဖွင့်လှစ်လိုက်တဲ့အတွက်တာချီလေးမြို့နယ်ဘက်ကပြည်သူတွေအတွက်တော့အကျိုးရှိရလို့ဆိုပါတယ
်ဘယ်လိုမျိုးအကျိုးရှိသွားတယ်ဆိုရင်ကျွန်တော်တို့ကအချိန်တိုးမြှင့်ဖွင့်လိုက်တဲ့အတွက်အခုကဇေယျတော်တို့ဒီချိန်မီအောင်ပြန်ရောက်လာနိုင်တာတို့တော့ဒီကနေတော့တဲ့လူတွေကကိုချမကြီးကဆွေးကူးတဲ့လူတွေအချိန်ပို့ပြီးရတာတို့အဲစတဲ့အကောင်းဆုံးကြိုးကျေးဇူးတွေရပါတယ်ဗျ။
တာချီလေးမြို့နယ်ဘက်ကနေမဲဆိုင်ဘက်ကိုနေစဉ်သွားပြီးအလုံးလုံးနေကြတဲ့ရွှေပြောင်းလုတ်သားတွေကလည်းအချိန်ပို့ပြီးလောက်ရတဲ့အပြင်အရင်ကလိုကတိလင်နာဖြစ်တော့မှမဟုတ်တဲ့အတွက်အလုံးသမားတွေအတွက်တကယ့်ကိုအကျိုးရှိပါတယ်ဆိုပြီးရွှေပြောင်းလုတ်သမားတူကဆိုပါတယ်
။ကျင်းလာပြီးသူလူတို့လုတ်သမားတွေမှာပြန်သွားလုတ်တဲ့ဆိုရင်ညနေအဲ6နာရီဆိုအမိပြန်လာရတယ်ခင်ဗျအခုလောလောလောဆယ်သားဝန်နေရင်တော့200 300ရပြီဆိုလို့ရှိရင်အခုအချိန်ပိုနှစ်နာရီခွဲနှစ်နာရီရှင်းတဲ့အတွက်အချိန်ပိုကကလောအားတွေပို့လာမယ်ဟိုကုတန်းရောင်းဝယ်ရေးစီးပွားရေးတွေဆင်ပြေလာမယ်ကျွန်တော်တို့ဟိုဈေးအချိန်ပိုပေါ့ခါတိုင်းတစ်နာရီဝယ်မဟုတ်သာနှစ်နာရီအချိန်ပြန်ဝယ်လို့ရတာပေါ့နော်ဝယ်ပြီးမှပြန်လာလို့ရတယ်လဲလို့ပတ်လို့ရတယ်ပေါ့အရေးပေါ့ဟိုတာရေးနာရေးရှိတယ်ဆိုလို့ရှိရင်လည်းတရားညနေခါမှ၈နာရီခွဲရိုးရား9နာရီဆိုတဲ့အခါကျတွားရည်လာရေးအကုန်လုံးအဆင်ပြေပါတယ်မိုက
်မြောက်ဒီမဲဆောက်ဘက်မှာလည်းအခုလိုမျိုးညပိုင်းအထိအချိန်တိုးပြီးဖွင့်လိုက်တဲ့အတွက်ဘန်ကောက်နဲ့တခြားမြို့တွေကနေပြန်လာကြတဲ့မြန်မာရွှေပြောင်းလုတ်သားတွေအတွက်မဲဆောက်မြို့မှာညအိပ်စရာမလိုတော့ပဲမြဝတီမြို့ကိုတခါတည်းသွားလာလို့ရပြီဖြစ်ပါတယ်ဒီလိုအချိန်တိုးချဲ့ဖွင့်လိုက်တာဟာနှစ်နိုင်ငံပြည်သူတွေရဲ့စီးပွားရေးလူမှုရေးသွားလာရေးလွယ်ကူစေနိုင်ဖို့အတွက်ချစ်ကြည်ရေးအဖြစ်တိုးချဲ့ဖွင့်လိုက်တာလို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနှစ်သစ်ညချမ်းပါရှင်။2015ခုနှစ် January 1ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲအရင်ဆုံးနားဆင်ရမှာကကျမ်းမာရေးကန္တာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းကျင်းပမဲ့ရွေးကောက်ပွဲအကြောင်းနားဆင်ကြရမယ့်ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်တိုင်းရင်သတင်းလွှာမှာတော့
လောလောဆယ်ကျွန်တော်တို့စီရင်ကောက်တဲ့ချိန်ကအဲ့ဒီကန်းချေ 0.0 နေရာနားမှာခြာခန်းဆိုတဲ့ဟိုတငါလုတ်တဲ့ရာသီလိုက်နေတဲ့ရွာသူတို့တော့ပြန်လဲနေရာချတာရေးစခန်းကိုပြောင်းလိုက်ပြီ
တဝဲအထူးစီးပွားရေးစုံအတွက်နေရာရွှေ့ပြောင်းခံရတဲ့ဒေသခံရွာတွေအကြောင်းနဲ့အတူတခြားစိတ်ဝင်စားစရာတိုင်းရင်သားဒေသတွေကသတင်းအစုံလင်းကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ကြမ်းမာရေးကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်ဒီတစ်ပတ်မှာတော့အစာအိမ်ယောဂအကြောင်းကိုသင်ကြားရမှာပါအစာအိမ်ရောင်တာအစာအိမ်နဲ့ဥသိမ်းအစာပိုင်းအနာဖြစ်တာတွေပေါင်းပြီးခေါ်တဲ့အစာအိမ်ယောဂါဟာမြန်မာနိုင်ငံမှာအဖြစ်များပြီးပြင်းထန်တတ်တယ်လို့အစာအိမ်အထူးကူတွေကဆိုပါတယ်။ဘာကြောင့်ဒီယောဂါဖြစ်ရပြီးဘလို့ကာကွယ်နိုင်ပါသလဲ။ယောဂါဖြစ်လာခဲ့ရင်လဲစောစောသိနိုင်ကုသနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုပါသလဲ။ဒီလိုအကြောင်းတွေကိုအစာအိမ်ဥလန်းချောင်းအထူးကူသမားတော်ကြီးဒေါက်တာချစ်ကြည်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคအထူးကုသမတော်ကြီးဒေါက်တာချစ်ကြည်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအဆိုင်ယောဂါဖြစ်တာများလားဆရာကြီ
းအဖြစ်များလားမဖြစ်ခင်ဆိုင်ယောဂါအကြောင်းတော့နည်းနည်းပြောပါမယ်ဆိုင်ယောဂါမှာဆိုင်ရောင်နာရှိတယ်အဆိုင်မှာအနာဖြစ်တာလည်းရှိရဲ့ဗျအဓိကနှစ်ခုပေါ့အဆိုင်ရောင်နာမှာလည်းရုပ်တရက်အဆိုင်ရောင်နာရယ်အနာရှိအဆိုင်ရောင်နာအနာမှာကြတော့အဆိုင်နာနဲ့စိမ်းပိုင်းနာဆိုပြောရှိအဲ့ဒီယောဂလေးခုကိုကျွန်တော်တို့ကပေါင်းပြီးတော့အတိုင်းယောဂလို့ပြောကြတာဖြစ်ပါတယ်။အဲ့တော့အတိုင်းယောဂအဖြစ်များလားဆိုရင်တော်တော်လေးပဲများတယ်လို့ဖြေရမယ်။ကျွန်တော်တို့80ရာခိုင်နှုန်းသောလူတွေကဘဝတသက်တာမှာဒီကြိမ်တော့အစာရင်နဲ့ပတ်သက်တဲ့ယောဂလက္ခဏာတခုတော့ခံစားမှုကြတဲ့လူတွေကြီးပဲ
။ဟုတ်ကဲ့ဒီအစာရင်အနာယောဂကအဓိကဘာကြောင့်ဖြစ်ရတာလဲ
။အစာရင်နာဖြစ်ရတော့အဓိကအစာရင်ယောဂဘိုးကြောင့်ဖြစ်ပါတယ်။မတူကောက်ဆိုရင်တော့ H pylori လို့ပဲဆိုကြပါအဲ့တော့ဥဒေယူပိုင်းအနာဖြစ်တဲ့လူရဲ့90ရာခိုင်နှုန်းလောက်ကအဆိုင်ယောဂါပိုးရှိကြပါတယ်။အဆိုင်အနာဖြစ်တဲ့လူနာတွေရဲ့80ရာခိုင်နှုန်းလောက်မှာလည်းပိုးကြောင့်ပဲဖြစ်တာဗျ။ညာနဲ့30ရာခိုင်နှုန်းလောက်ကတော့အကိုက်ခဲပြောင်သေးတွေနောက်နှလုံးယောဂါရှိလို့သွေးကြည်သေးတွေ aspirin လို့တောက်နေတဲ့လူတွေမှာအဲ့ဒီအကိုက်ခဲပြောင်သေးတွေနဲ့သွေးကြည်သေးတွေကြောင့်လည်းဖြစ်နိုင်တယ်ဗျ။နောက်သေးလိုက်တောက်သုံးခြင်းကလည်းပဲဒီအဆိုင်နာဖြစ်စေနိုင်တယ
်ဟုတ်ကဲ့အရက်နဲ့ပတ်သက်လို့ရော
အရက်ကအဓိကတော့အဆိုင်ရောင်နာကိုပိုဖြစ်တယ်ဗျ
ဟုတ်ကဲ့ဒီအဆက်စားတာတို့ဘာတို့က
အဆက်စားတာတို့ဘာတို့ကတော့တိုက်ရိုက်အဆိုင်နာမဖြစ်ဘူးဗျဒါပေမဲ့စိတ်ငန်တဲ့အစာအစာတို့ကြက်တင်ထားတဲ့အစာအစာရှင်ဖောက်ထားတဲ့အစာအစာအဲ့ဒီမှာတော့ H pylori ပိုတယ်ပိုပါတယ
်ဟုတ်ကဲ့နောက်တစ်ချို့ယူစားတာက coffee လက်ဖက်ရည်တောက်သုံးတာများလို့
coffee လက်ဖက်ရည်တောက်သုံးတာတော့အလွန်ကျွန်းများရင်တော့အစ်စ်ကိုပို့ထွက်တယ်ဆိုတော့အစာအိမ်အနည်းငယ်များထိခိုက်နိုင်ပါတယ်။ဒါပေမဲ့အစာအိမ်နာဖြစ်စီတဲ့အဓိကလုံးကူတယ်မှာတော့မပါဘူး
။ဟုတ်ကဲ့။
ဒါပေမဲ့ဘာပဲဖြစ်ဖြစ်လွန်ကျွန်းမတောက်သုံးတာတော့အကောင်းဆုံးပေါ့
။ဟုတ်ကဲ့။ကာကွယ်ဖို့အတွက်ဆိုလို့ရှိရင
်အဓိက H pylori ပို့အစာအိမ်ယောဂပို့ပို့ကိုယ်ထဲကိုမဝင်အောင်အရင်ဆုံးကာကွယ်ရမှာပေါ့ဗျာ။အဲ့တော့ယောဂပို့ကအဓိကတော့မတန့်ရှင်းတဲ့ရေတို့မတန့်ရှင်းတဲ့အစာအစာ။နောက်လူတွေရဲ့တရေလူတွေရဲ့မစင်တွေးအဲ့ဒါတွေကတစ်ဆင့်ကူးဆက်တာအဲ့တော့ဘလိုလူမျိုးတွေမှာပူကူးဆက်လဲဆိုတော့အတက်တဖြည်းဖြည်းကြီးလာတယ်ဆိုရင်နောက်ဝင်ဝင်နေတဲ့မိသားစုတွေတိုင်းထဲမှာလူတွေအများကြီးစုပေါင်းနေထိုင်တဲ့မိသားစုတွေနေရာထဲမှာလူအများပေါင်းအိတ်တဲ့မိသားစုတွေမှာယောဂပိုးက ဟုတ်တွေ့ရှိရပါတယ်အဲ့တော့အစားအသောက်နဲ့ပတ်သက်လို့ဆိုရင်လက်နဲ့နယ်ကားတဲ့အစားအစာတွေရှင်နာစာတွေမတန်ရှင်းတဲ့အစားအစာတွေလမ်းဘေးအစားအစာတွေချင်ပတ်တွေအဲ့မှာအစာရင်ဖို့ပို့တွေ့ရတယ်အဲ့လိုကူးစက်အောင်စာမစားမိတိုင်းမှာလက်ကိုတန်ရှင်းစီတဲ့အောင်ဆီကျော်ဖို့လိုပါလိမ့်အဲ့တော့မတန်ရှင်းတဲ့အစားအစာတွေရှင်နာစာတွေကဘုနာဥပါနိုင်တဲ့အစာတွေကိုအတတ်နိုင်လို့မသားပဲရှောင်ကျင်ရမ 有在乎六八零。那要个不细不细呗，这这比了保险呢，在专业下问用家的车，地价也变不细，搞不懂车也变人了呗，在那家来干嘛？保险不细变是对的。
OK， 那车的价我们查查
了。地价了，改改标准的多。下问用家问呢，改改标准搞不懂嘛？六八六搞不懂啊，没输赢的，哪里在专业？下问下嘛，怎么有那里啊？在那样有几个人呢？在这里面有呢？我特别不怕了，一个阿拉伯家嘛，因为那里呢，下边呢，西在呢，中央在呢，出啊，要呢，在西路改革调西路，古都湾那股，没到冬天过的。
OK， 那你西里也办一个。
西里呢，西月季啊，咱们南头相亲的嘛，西里个西月季要啊，在要搞不撇西南的路的。在跟上午嘞，不比较撇不西南的。
OK， 刚过来呢，不得比较，那太撇不。
哎，也能就到冬天啊。
ที่ไหนเนี่ยเออเย็นนู่นจนตอนนี้เราเช้าเนี่ยเนี่ยโอเคเออเยสเรนี่มาดีไว้นู่นปีอารุวิสกี้รูอาลองสุลราวอาลองสุลราวเนี่ยโอเคนั่นคือว่ากูรู้ดีกาเวเรจาร์เรียกำมะกาวลูกแบบพี่พี่บอกทำมือชิลมะกาเวมิเคลูใส่จักรพิลลากันไปส่วนย่อสุดท้ายสิ่งที่กูต้านไม่บัวสุดท้ายสิ่งที่ตีเนี่ยเอาไปลูกลักษณะเรื่องนั้นเราส่งจีวุลมันแล้วใจย้อนไปลูกพิลลานี่เนาะย้อนตัวไปวันไปบ่ไปมานานไหม ยังว่ามามีจานเนี่ยทุกทุกปูเมอสามจีพีเมจิวเมแฮมเมซาดาวซาลูเมียบูเอาดีเดชวยเนาะตุยอันนารูกัดยาจีวิมเมตัวละชิไหนนะเว้ยไอ้ยอกันลักษณะดีโอลาบิจวยเนาะสุดท้ายที่กูดามุขันยูเมจวยเจ้าเป็นไหนมาเลยสุดท้ายที่กูดามุมาขันยูเมเนาะสายยอกันเนาะเสร็จด้วยยอกันดีขันจามันเอาเข้าไปเลย
โอเคเสียไปเลยเนาะเสร็จด้วยมือเลยสายนายมาชีเดตุยจอยบ่าวบีโร วิ่งอันเมื่อไม่เมื่อตัวจะไปเอาน่าจะทำไปแล้วมันกูได้ไปจ่ายภาษาอังกฤษเปล่าไปจ่ายที่ไหนเนี่ยภาษาอังกฤษเปล่าไปเดินดูนายส่วนเนาะซาบีอันเนี่ยวิ่งไปยี่ห้อเจมเม่นามเม่ซาบีดาสารีเจียนอันเนี่ยบอกแล้วตายน่าพี่อันนี่ก็ตายนั่นยังคู่โลกปุ่มปาตัวพี่อ๋อตายเปล่าดังเลยจังหวะไหนมาไอ้ลูกค้ามีส่วนเนาะวิ่งไปยี่ห้อคู่โลกอ่ะเปลี่ยนยาจะจีตคู่เดินทางกันดูเดินเก็บพี่อ๋อมาคำยันเนี่ยนามเม่ แต่ใจอันเมื่อเช้าวันเมื่อดีเลยน้องใจตัวเองว่าใจนั้นยังมาชีเรื่อยปูหรือเปลี่ยนคนเดียวปูสิเปลี่ยนนามอยู่จมอยู่แต่ตรงตรงนั้นที่ที่ไหนมาเลยน้องน้าที่ใจยังน้าไม่กู้ไว้จะสิทายใจใจกินสับพิเศษไหนเนี่ยโอเคดีสุดที่กาเวบัวยี่จีตรงชิลาร์บัวกาเวบัวโอเคเสียน้าตอนนี้เนาะใจยังเนี่ยดูยาสัวยาสีมันขันซาเวเนี่ยขนาดเนี่ยเจ้ากินตัวเด็ดเลยกินลักษณะอย่างนี้ ดังนั้นสายน่ายกันเนี่ยสายกินสายยกันมาแล้วยกันลักษณะนี้ปูพี่ก็ตั้งสี่ขันซาอะไรบ่แต่เมื่อดีที่ว่าสายน่ายกันเนี่ยสายกินสายยกันยกันลักษณะจะปูเรื่อยๆดีๆหรอคุยยาบุแค่แค่หลังยาเลยเดียวสี่ชาคุยชาที่กูส่งเนาะสายมันยาวสี่ดีหรอสี่สี่มาเป็นตีไหนมาเลยโอเคที่สายยกันเนี่ยพัฒนาไปแล้วจะโน้มไม่มีเลยจะชาเยจีเลยชาก็สายยกันบุไม่ใช่หนอนบุก้า
กบ้าจะมาอยู่เพื่ออะไรส่วนเดียวปีบูรุสีบูรุรูเบ้ยันดูบ่เลยกินสาบที่ไหนเนี่ยอันนั้นติดกาฟิโนเจนซูบิโดตั้งมาทาวะแล้วอย่างกูดีกูง่ากะสายโยกะบุมีมาชิมิชิเดสุดที่สุดที่เป็นเนี่ย
โอเคเชื่อมีอะไรเต็มมาเลยใช่ไหม
จะมาอีกันนะกูคุณลูกจะทำเรื่องนี้ยังไงมาติดทุเรียนเบบีเปลี่ยนเลยทุเรียนจะกูรอตั้งใจมันเนี่ยไปมาเดจิมเปลี่ยนไปรอน่าเสียนั่งจะมาเลยใช่ไหม
ရှင်မြတ်ခင်ဗျာ2015ခုနှစ်ကုန်စုံလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမို့လို့နိုင်ငံရေးအရာရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေလာတုံးသက်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတဲ့အတူပဲစနားပြမှုတွေအဖမ်းအစည်းတွေနိုင်ငံရေးအရာမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်
။ဒါကြောင့်မလို့ခု2015ခုနှစ်ဟာမြမနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲ။စိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲ။ဒီလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေသတို့ရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုင်းကနေပြီးတော့ဓာတ်ရိုက်မပါဝင်နိုင်လို့ရှိရင်လဲစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့ရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လေးစာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြမယ်တို့ရရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုဆက်လက်ထုတ်လွှင့်ပေးမယ့်မြမအရေးသုံးသပ်ချက်မှာတော့ဒီနှစ်နှောင်းပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါရဲ့ရှင်။
လာမယ့်အောက်တိုဘာလမှနိုဝင်ဘာလမှဒုတိယအကြိမ်မြောက်အထွေထွေရွေးကောက်ပွဲကြီးကျင်းပမယ်ဆိုလို့ဒီနှစ်ကိုရွေးကောက်ပွဲနှစ်လို့ခေါ်ရပါလိမ့်မယ်။ဒီရွေးကောက်ပွဲကိုစောင့်ကြည့်သင့်တယ်လို့နိုင်ငံခြားစံနယ်ဇင်းအချို့ကဖော်ပြပါတယ်။အရင်ကလည်းထင်ရှားတဲ့ရွေးကောက်ပွဲတွေရှိခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲကိုလူသိများပါတယ်။ဒါပေမဲ့ NLD 9P စစ်တပ်တည်ထောင်တဲ့တပ်ဆညာပါတီရှုံးတာကိုစစ်တပ်ကလက်မခံနိုင်လို့အနှစ်20ကျော်အုပ်ချုပ်ပါတယ်။ဒီအစဉ်အလာကြောင့်ပြီးခိုင်းဖြိုးပါတီရှုံးရင်စစ်တပ်ကလက်ခံနိုင်မှာမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်2030ရွေးကောက်ပွဲကိုလုပ်ပွဲအဖြစ်သတ်မှတ်ပြီး NLD ကတပိတ်မောက်ခဲ့ပြီးမဲ့ဂျားပြတ်ရွေးကောက်ပွဲမှာအနိုင်ရတဲ့အတွက် NLD ကိုယ်စားလေ40ကျော်လွှတ်တော်ထဲရောက်သွားပါတယ်လွှတ်တော်အမှတ်50ရာခိုင်နှုန်းကျော်ဟာပြီးခိုင်ဖြိုးဖြစ်ပြီးစစ်တပ်ကိုယ်စားလေက25ရာခိုင်နှုန်း NLD ကိုယ်စားလေက9ရာခိုင်နှုန်းသာရှိပါတယ်2030ရွေးကောက်ပွဲမှာကလင်ကချစ်လုံမှုရှိတယ်ဆိုပေမဲ့ပြပြင်းလုံနိုင်တဲ့ဦးသိန်းစိန်အစိုးရကိုအပြည်ဆိုင်ရာကထောက်ခံလာကြပါတယ်။ဒါကြောင့်တရားမျှတရင်2015ရွေးကောက်ပွဲမှာ NLD နိုင်လိမ့်မယ်လို့ကမ္မန့်ကြပါတယ
်။2030ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးအနိုင်ရအောင်ကြိုတင်မဲကိုအသုံးပြုတဲ့အတွက်ရွေးကောက်ပွဲကော်မရှင်ကိုယုံကြည်နည်းနေပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာစစ်ဘူဟောင်းနဲ့ကျန့်ဖွန့်ပါတီဝင်ဟောင်းဖြစ်ပြီးဆက်အာဏာသိမ်းမှုကိုထောက်ခံပြောဆိုတဲ့အတွက်ဘဲလိုက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်တမာတမတ်ဖြစ်ဖို့အလွန်အရေးကြီးပါတယ်။ပွင့်လင်းမြင်သာပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ရမယ်လို့တမရဦးသိန်းစိန်မနစ်ကပြောပါတယ်။တိတ်ခါမရှိတဲ့ဘက်လိုက်တဲ့လူညစ်ကြီးအဖြစ်တမိုင်းတွင်မှာကိုလက်မခံနိုင်ဘူးလို့ဆိုပါတယ်။ဦးသိန်းစိန်ကြောင့်2012ဂျားဖြတ်ရွေးကောက်ပွဲကိုမှန်ကန်စွာကျင်းပနိုင်တာလို့မြင်ကြပါတယ်။အတိုက်ခံပါတီမှာလုပ်ပိုင်ခွင့်ဘယ်လောက်ရှိတယ်ဆိုတာကိုကြည့်ပြီးရွေးကောက်ပွဲကိုအကဲဖြတ်နိုင်ပါတယ်။
စီအစိုးရကျင်းပတဲ့ရွေးကောက်ပွဲနဲ့ပြည်ပြည်သမားဦးသိန်းစိန်အစိုးရကျင်းပတဲ့ရွေးကောက်ပွဲကွဲပြားချမ်းသာကြောင်း2012ဂျားပြတ်ရွေးကောက်ပွဲကတက်တည်ပြနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာအရင်ကတည်းကပုံမလွတ်လပ်ပြီးအယတအဖွဲ့အစည်းတွေပုံမျိုးများပြားလာတာကြောင့်ပြည်သူလူထုအများအပြားပါဝင်ဆင်နွှဲလိမ့်မယ်လို့ပြောလဲရပါတယ်။ရွေးကောက်ပွဲကိုစိတ်ဝင်စားသူများလီလီမတရားလုပ်ဖို့ခက်ခဲလီလီဖြစ်ပြီးစိတ်ဝင်စားသူနည်းလီလီလိန်လို့ကောင်းလီလီဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပလို့ဆင်းရဲခြင်းပျောက်ကင်းမှာမဟုတ်ဘူးလို့ယူဆပြီးစိတ်ဝင်စားမှုမရှိတာဟာဒီမိုကရေစီအတွက်အလားအလာမကောင်းပါဘူးရွေးကောက်ပွဲဆိုတာနိုင်ငံရေးမှာပြည်သူလူထုပါဝင်နိုင်တဲ့အခွင့်အလမ်းဖြစ်တာမို့အလေးအနက်ထားသင့်တယ်လို့မြင်ကြပါတယ
်တပြည်လုံးမဲဆင်းပြုစုနိုင်အောင်စတင်လှုပ်ဆောင်နေကြောင်းသိရပါတယ်ဇန်နဝါရီလကုန်မှာပထမအဆင့်ပြီးဖို့ရည်ရွယ်ပြီးမတ်လကုန်မှာဒုတိယအဆင့်ပြီးစီးနိုင်လိမ့်မယ်လို့သိရပါတယ်မေလကုန်မှာနောက်ဆုံးတတိယအဆင့်ကိုပြီးစီးနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။မဲဆင်းဝင်သူသာရွေးကောက်ပွဲမှာမဲဆန္ဒပေးနိုင်တာမို့မိမိအမည်မဲဆင်းမှာပါဝင်ဖို့အလွန်အရေးကြီးပါတယ်။မဲဆင်းကိုနိုင်ငံရေးပါတီတိုင်းရရှိဖို့လိုအပ်ပါတယ်။အင်္ဂလန်မှာဆိုရင်ကုမ္ပဏီတွေကမဲဆင်းကိုဝယ်ယူပြီးလူတူးချင်းစီကိုပစ္စည်းကြော်ညာပို့လို့ရှိပါတယ်။ဒါကြောင့်မဲဆင်းရထားတဲ့ပါတီဟာမဲဆန္ဒရှင်ကိုထိထိရောက်ရောက်စီယုံသိမ်းသွင်းနိုင်တဲ့အခြေအနေမှာရှိပါတယ်။မဲဝဲခြင်းတဲ့ပါတီဟာမဲစင်းကိုကြည့်ပြီးတူးချင်းကိုလက်ဆောင်ပေးပြီးစီယုံတာမျိုးလည်းရှိနိုင်ပါတယ
်2015ရွေးကောက်ပွဲကိုဒီမိုကရေစီနည်းအတိုင်းကျင်းပနိုင်ရေးအတွက်ကာတာစင်တာကကူညီပါလိမ့်မယ်လွန်ခဲ့တဲ့အောက်တိုဘာမှာအမေရိကန်သမ္မတဟောင်းဂျင်မီကာတာလာဇင်ကကြေပြုခဲ့တာဖြစ်ပါတယ်နိုဝင်ဘာမှာသမ္မတဥဘာမလာတဲ့အခါမှာတရားမျှတတဲ့ရွေးကောက်ပွဲကျင်းပရေးနဲ့အခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားတိုက်တွန်းသွားပါတယ်ရတအဖွဲ့20ဖွဲ့ပါဝင်တဲ့မြန်မာနိုင်ငံမဲယုံစောင့်ကြည့်ကြီးကွန်ရက်ကလည်း မဲစီးရင်မဲဆောင်ကြည့်မှုနဲ့မဲရီတွဲမှုစတာတွေမှာပါဝင်မှုအလားအလာရှိပါတယ်စေအစိုးရကကမကြာခဏအဖမ်းခံခဲ့ရတဲ့လူခွင့်ရေးမြင့်တင်အဖွဲ့ကလည်းရွေးကောက်ပွဲပညာပေးလုပ်ငန်းမှာပါဝင်နေပါတယ်လွန်ခဲ့တဲ့မေလကဇူလိုင်လအထိရန်ကုန်ကအလုံးမြို့နယ်ချင်းပြည်နယ်ကတီးတေမြို့နယ်နဲ့မြစ်ကြီးနားမြို့နယ်တွေမှာရှေ့ပြေးမဲစီးရင်စမ်းသပ်ကောက်ယူတဲ့အခါရတားအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ခဲ့ကြောင်းသိရပါတယ်ရှေ့ပြေးစမ်းသပ်ပွဲမှာတွေ့ရတဲ့အားနည်းချက်တွေကိုပြင်ဆင်မှုအချိန်ရတာမှု2010ရွေးကောက်ပွဲနဲ့ကွာခြားမှာသိကြပါတယ်ထူးခြားချက်ကတော့ပုဂ္ဂလိကစာနယ်ဇင်းရှိတဲ့အတွက်ကလင်ကချစ်လုံမှုကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်ဒါကြောင့်ရွေးကောက်ပွဲနှစ်မှာသတင်းမီဒီယာလွတ်လပ်မှုဟာအထူးအရေးကြီးပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုခုလိုကြာတဲ့ညအပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းလင်းခေးမြို့နယ်မှာတစ်တော်ဝင်တန်းလေးဦးကိုလက်နက်ကန်အဖွဲ့အစည်းတစ်ခုကနေပြစ်တက်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိရှ်အသံမတ်ကြီး Mr. Andrew Patrick ကနေ KNU ခေါ်ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာနဲ့ကချင်စစ်ပြေးဒုက္ခသည်တွေအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ်ကနေတွားရောက်ကူညီပေးဖို့ရမှာတုံ့တွင့်နေရတဲ့အခက်အခဲအခြေအနေတွေကိုကြားသားရမှာပါရှင
်ကျမကနူးပန်ပါတည်င်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်တောင်ပိုင်းလင်းခဲမြို့နယ်မှာတရားမဝင်ဖမ်းဆီးရရှိမိခဲ့တဲ့တစ်လုံးတစ်ထောင်ကျော်ကိုတည်ယူဖို့သွားတဲ့တစ်တော်ဝန်ထမ်း၄ဦးကိုလက်နက်ကန်အဖွဲ့အစည်းတစ်ခုကနေပြစ်တက်ခဲ့တယ်လို့တစ်တော်ဦးစီးဌာနညွှန်ကြားရေးမှူးဦးစော်မင်းဒီဇင်ဘာလ30ရက်နေ့တင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကလင်းခဲမြို့တောင်ဘက် -30 ကျော်အကွာနာကုံကျေးရွာအုပ်စုနတ်မဟုလျမှာပြစ်ခတ်တက်ခိုက်ခံရလို့ခရိုင်ဦးစီးမှုဦးလတ်မင်းတော်ကောင်ဥပုံမင်းတော်ကောင်ဦးစစ်ထွေးတော်ကောင်ဦးတန်းထိုက်အောင်တို့တေဆုံးခဲ့ပြီးတဦးလွမြောက်သွားခဲ့ပါတယ်ဒီပြစ်ခတ်မှုဟာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ရဲ့လက်ထက်လို့ယူဆပြောဆိုနေကြပေမဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘုံမူးလောက်ဆိုင်ကတော့ခိုင်လုံတဲ့အထောက်ထားဘာတစ်ခုမှမရှိဘူးလို့ပြောပါတယ်အဲ့ဒီဒေသမှာလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေကတော့ဟိုမိုင်းဒေသနေကြာကာကွယ်ရေးပြည်သူစစ်တပ်ဖွဲ့အပြစ်ရထားတဲ့ရှမ်းပြည်တပ်မတော် RCSS SSA တို့အပြင်ပို့အမျိုးသားလူမျိုးရေးတပ်မတော်တို့လည်းရန်ဖန်ရန်ခါဖျက်ဆီးသွားလာလေရှိတယ်လို့ဒေသခံများကပြောပါတယ်
မြန်မာနိုင်ငံဆိုင်ရာပီတိရှတာမတ်ကြီးမစ္စတာအန်နူပက်ထရစ်ကနေ KNU ခေါ်ကမြို့တာအစည်းအရုံးရဲ့ဖာအမျိုးဆက်ဆံရေးရုံးကိုတွားရောက်ခဲ့ပြီး KNU တာဝန်ရှိသူနဲ့အလို့တဘောတွေ့ဆုံခဲ့ပါတယ်ဒီဇင်ဘာလ23ရက်နေ့ကတွေ့ဆုံမှုမှာဒေတာတွင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုနားလည်ခဲ့တယ်လို့တကယ့်ငြင်းချမ်းရေးရရှိလာမယ်ဆိုရင်ကရင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုတွေအများကြီးရှိတယ်လို့မြန်မာနိုင်ငံပီတိရှတာမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ကပြောပါတယ်ပီတိရှတာမတ်ကြီးခီးစင်မှာ KNU နဲ့တွေ့ဆုံတဲ့အပြင်ကရင်ဘာသာရေးကောင်ဆောင်တွေနိုင်ငံရေးကောင်ဆောင်တွေအစိုးရဖွဲ့နဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်
ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်နေပူတောင်ကထွက်တဲ့အဖိုးတန်မာဖယ်ကြောက်တွေကိုထုတ်ယူဖို့အတွက်ဗီယက်နမ်နိုင်ငံကကုမ္ပဏီတစ်ခုကိုမြန်မာအစိုးရကငှားရမ်းလိုက်တာကိုမကျေနပ်လို့ဒီဇင်ဘာလ28ရက်နေ့ကတောင်ကုန်းမြို့ခံတွေလှည့်လည်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲမှာတောင်ကုန်းဒေသခံတွေနဲ့စစ်တွေမြောက်ဦးဘူးတိတောင်နဲ့တခြားမြို့နယ်တွေကကိုယ်စားလှယ်တွေအပါအဝင်စုစုပေါင်းလူပေါင်း 5,000 ခန့်ကပါဝင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။အခုလိုအဖိုးတန်ကြောက်တွေကိုထုတ်ယူနေတာဟာဒေတာခန်တွေအတွက်အကျိုးမရှိတဲ့အပြင်ရရှိလာတဲ့အကျိုးမြတ်တွေကိုဒေတာခန်တွေအတွက်ဘလောက်အသုံးပြုမယ်ဆိုတာကိုတာဝန်ရှိသူတွေအနေနဲ့ချပြတာလုံးဝမရှိတဲ့အတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့တောင်ကုန်းမြို့ခန်တွေကပြောပါတယ်နေပူတောင်ကအဖိုးတန်ကြောက်တွေကိုဗီယက်နမ်နိုင်ငံကကုမ္ပဏီတစ်ခုနဲ့မြန်မာအစိုးရတပ်တွေတွင်ဝင်ကြီးဌာနတို့ပူးပေါင်းပြီးအဖိုးတန်မာဖယ်ကြောက်တွေကိုထုတ်ယူနေတာဖြစ်ပါတယ်
ရေးမြုပ်နယ်အန်တင်ကျေးရွာနီးမှာတည်ဆောက်ဖို့လျားထားတဲ့ကြောက်မီသွေးသုံးလက်စစ်တပ်အပေးဆက်ယုံစီမံကိန်းနဲ့ပတ်သက်ပြီးဒုယုတ်ထိုင်းကုမ္ပဏီကနေဒေတာခံပီတူလူထုတွေနဲ့ဒီဇင်ဘာလကုန်လောက်မှာတွေ့ဆုံရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်တွေ့ဆုံစီးနှင်းပွဲဟာကြောက်မီတွေးဆက်ယုံကိုလိုလားထောက်ခံသူတွေနဲ့တခြားမြို့နယ်တခြားဒေသကလူထုတွေကိုဒါဖိတ်ကြားထားတဲ့အတွက်ပွင့်လင်းမြင်တာမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။အန်တင်ကြောက်မီတွေးဆက်ယုံစီမံကိန်းကိုဒေသခံတံခါးတော်တွေနဲ့ဒေသခံအများစုတွေကကန့်ကွက်နေပေမဲ့တပတ်ကကုမ္ပဏီတွေနဲ့ဆက်ယုံစီမံကိန်းကိုသဘောတူလက်ခံတဲ့ဒေသခံလွတ်တော်ကိုယ်စားလှယ်တွေလူနည်းစုတွေကဆက်ယုံစီမံကိန်းအကောင့်ထည့်ဖော်ဖို့အချိန်မြင့်ကြိုးပမ်းနေပါတယ်။
ကချင်ပြည်နယ်ဖက်ကမြို့နယ်အခြေဆိုင်ကရင်တပ်မဟာနယ်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဂွေကျော်ရှေတန်းစခန်းတစ်ခုကိုအစိုးရတပ်မ66လက်အောက်ခံတပ်ဖွဲ့ကနေတိုက်ခိုက်မိရှို့ခဲ့တယ်လို့ KNA တရင်6တိုင်ရင်မူဗိုလ်မှူးတန်ဆန်ကပြောပါတယ်ဒီဇင်ဘာလ26ရက်နေ့ကမြန်မာတပ်ဖွဲ့တွေကနေတိုက်ခိုက်မိရှို့ဖျက်ဆီးပြီးပြန်လည်ဆုတ်ခွာသွားခဲ့တယ်လို့လည်းသူကဆိုပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာသိရပေမဲ့အသေးစိတ်မသိရသေးဘူးလို့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PGC ကဥဆန်အောင်ကပြောပါတယ်လက်ရှိကချင်ပြည်နယ်စစ်ရှင်ရှော့ချရေးအတွက်အစိုးရစစ်တပ်နဲ့ KNO တို့ပူးပေါင်းဖွဲ့စည်းထားတဲ့ပဋိပက္ခအဖြစ်ရှင်းရေးအဖွဲ့ရဲ့ပုံမှန်တွေးဆဆွေးနွေးမှုကို KNO ဘက်ကတက်ရောက်ခြင်းမရှိဘဲရပ်ဆိုင်းထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်စီရေးပဋိပက္ခကြောင့်ထောက်ပံ့ရေးအကူအညီတွေရပ်ဆိုင်းနေခြင်းမူဆယ်ကကချင်စစ်ပြေးဒုက္ခသည်တွေအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ကတွားရောက်ကူညီပေးဖို့ရမှာဂိတ်ဖြတ်တန်းခွင့်အတွက်အဟန့်အတားအချို့ရှိနေပါတယ်ဒီလိုအဟန့်အတားတွေရှိနေတဲ့အတွက်အကူအညီပေးရေးမှာဘလို့အခက်အခဲတွေတွေ့ကြုံနေရပါသလဲဆိုတာကိုနူးပန်ကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နမ်ခမ်းမန်တုံမန်ဝင်းကြီးနမ်ဖက်ကာမုံကြီးအပါဝင်အခြားဒုက္ခသည်စခန်း15ခုကကချင်ဒုက္ခသည်စခန်းတွေအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အကူအညီပေးမဲ့ပစ္စည်းတွေကိုပို့ဆောင်ဖို့အတွက်မူဆယ်105မိုင်ကုံသွဲရေးဂိတ်ကဖြတ်တန်းမှုမှာအဟန့်အတားဖြစ်နေတာကြောင့်ညှိနှိုင်းနေရဆဲဖြစ်တယ်လို့မူဆယ်မြို့မုံမောင်နစ်ချင်းခရိယံအသင်းတော်ကတိုက်ခါတော်ရဆရာတော်ဦးစောရာကပြောပါတယ်
ကျွန်တော်တို့လည်းရေးပေါ်သွားတဲ့အချိန်ဆိုရင်ခရိယံဝင်နေတယ်မဖြစ်နိုင်ဘူးလောက်ဒီနေဝင်ကြီးရှိတာထောက်ခံတာယူလို့လည်းမဖြစ်နိုင်ဘူးခုလိုလောက်ဆိုတော့ကျွန်တော်တို့လည်းဒီလောင်နဲ့ညှိနှိုင်းနေပါတယ်လို့
ဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီတွေမရတော့တဲ့အခြေအနေမှာအသင်းတော်တွေကနေအခုလိုထောက်ပံ့နေတဲ့အချိန်တည်ယူပို့ဆောင်ရေးမှာအဟန့်အတားတွေရှိလာမယ်ဆိုရင်ဒုက္ခသည်တွေအတွက်အခြေအနေတွေပိုပြီးဆိုးရွားလာနိုင်တယ်လို့ဆရာတော်ဦးဆောင်ရာကဆက်ပြောပါတယ်
သူတို့ဆာတော့ရတာဘောဒါပေမဲ့ဟိုချင်းချင်းဖို့တို့အဲ့ဆက်ဆံတွေမရတာ၄လ၅လလောက်ရှိသွားပြီအဲ့တော့ဆိုတော့ကျွန်တော်တို့ဒီကခါအတင်းတော်တွေဒီကခါလူဆက်ကူပြီးတော့ရောဆယ်၄လလောက်တော့ဒါနဲ့ပဲသူတို့ဆက်ပြီးတော့ဖြေးသွားနေရတာပေါ့ဆာတော့မှာတော့တော်တော်ချက်တယ
်ဒုက္ခတဲ့စခန်းအတွက်တင်ပို့မဲ့ဆံတွေကို105မိုင်ဘက်ကတော့ပိတ်ပင်တားဆီးမှုတစုံတရာမရှိဘူးလို့နယ်စပ်ဂိတ်ညွှန်ကြားရေးမှူးဗိုလ်မှူးတင်ရဲဝင်းကပြောပါတယ်
ကျွန်တော်တို့ကမတော်ဘူးကွာဆက်ဆက်ရအောက်ကန်ကြက်တွေပါလာခဲ့တယ်ဆိုရင်ဒီနယ်စုရဲ့ထောက်ကန်ကြက်ပါတယ်ခရိုင်ကလည်းတာဝန်ယူတယ်ဆိုရင်အကုန်လုံးပြီးသွားပြီဖြစ်ပါတယ
်တစ်ဖက်မှာတော့ပြီးခဲ့တဲ့နိုဝင်ဘာလဆန်အတွင်းကနေအထောက်ပံ့ပစ္စည်းတွေတယ်လာတဲ့ကားကြီးနှစ်စီးကိုလည်း105မိုင်ဂိတ်မှာ10ရက်ကြာဖြတ်တန်းခွင့်မရခဲ့တာကြောင့်ကားတစ်စီးကြက်နှစ်သိန်းစီပေးပြီးဖြတ်တန်းခဲ့ရပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့စစ်ပြေဒုက္ခသည်များအတွက်စားနပ်ရိက္ခာနဲ့ဝတ်ထယ်ရေပို့ဆောင်ခွင့်မရခဲ့တဲ့နှစ်လကျော်ကြာပြီဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ကဒီဇင်ဘာလ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်
။ဆက်ပြီးတော့တဝဲအထူးစီးပွားရေးဆောင်စီမံကိန်းကြောင့်ဒေသခံလူထုရဲ့လူမှုရေးစီးပွားရေးပညာရေးထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတဝဲအမျိုးသမီးတမကကဒီဇင်ဘာလ23ရက်နေ့မှာရန်ကုန်မြို့မှာတရင်းသာရှင်လင်းပွဲတွေလှုပ်ဆောင်ခဲ့ပြီးကျမတို့ဘဝရောင်းရမဟုတ်ဆိုတဲ့အစီရင်ခံစာတစ်စောင်ကိုလည်းထုတ်ပြန်ခဲ့ကြပါတယ်။စက်မှုဇုံစီမံကိန်းကြောင့်ဒေသခံတွေကြုံနေရတဲ့အခြေအနေတွေကိုအမကြီးကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။တရင်းသာဤတိုင်းဒေသကြီးထဝယ်အထူးစီးပွားရေးဆောင်စီမံကိန်းကြောင့်လေယာမြေတိမ့်စီခံသူတွေပါဝင်အလုလမက်တွေများပြားလာတယ်လို့ထဝယ်မျိုးသမီးတမကရဲ့အထွေထွေတွင်းမှုမယ်စုစုဆွေကအခုလိုပြောပါတယ
်။ဒီဘူးလေဒေသမှာရှိနေတဲ့မြေသိမ်းမှုရာသိမ်းမှုဒီလိုမျိုးအခက်အခဲတွေကိုပြည်လည်အောင်ဖြေရှင်းပေးဖို့ဆိုပြီးတော့မှကျွန်မတို့ဒီ project ကိုဖြေရှင်းမပေးခင်ဆန်းထားဖို့ဆိုပြီးတော့ကျွန်မတို့ပြောထားတာရှိတယ်။ဆိုတော့လက်တဆုံတွေကဖြေရှင်းမှုမရှိဘဲနဲ့အခုချိန်မှာပို့ပြီးတော့မှပို့ချိုးနေတယ်ပေါ့နော်။အဲ့ဒီမျိုးသမီးတွေကဒီဝင်ငွေထိပါပြီးတော့မှကျွန်မတို့ဒ
ဒီကလေးကျောင်းသူလေးတွေကိုကျောင်းနေရကလေးတွေကိုကျောင်းထုတ်ပြီးတော့ဒီခိုင်းကိုပို့ပို့နေတဲ့ကိစ္စတွေကကျမတို့လူကိုကူမှုအတွက်ကိုအကြီးအကျယ်ကျမတို့ဟိုချေချောက်နေတာဖြစ်တယ်ပေါ့နော်။ထဝယ်သူစီးပွားရေးစုံစီမံကိန်းအတွက်ဒေသအတွင်းကြေးရွာတော်တော်များများကလည်းပြောင်းရွှေ့ခံရတယ်လို့လဲစစ်တမ်းကောက်ယူမှုမှာပါဝင်ခဲ့တဲ့ထဝယ်မျိုးပြည်တမကရဲ့တာဝန်ခံမဆူဆူနယ်ကခုလိုပြောပါရယ်။
ကျွန်မတို့ကောက်တဲ့ဟောက်ရောက်တဲ့ထဲမှာမူဒူလေးဆောင်ပြက်ကငပိတ္တမင်းကြီးထိန်ကြီးဒီ၆ရွာကပထမဆုံးပြောင်းရွှေ့ရမယ့်၆ရွာပေါ့လောလောဆယ်ကျွန်မတို့စီရင်ကောက်တဲ့ချိန်ကအဲ့ဒီကမ်းခြေ
0.9နေရနားမှာခြံခန်းဆိုတဲ့ဟိုတံငါလောက်တဲ့ရာသီလိုက်နေတဲ့ရွာသူတို့တော့ပြန်လဲနေရချတာရေစခန်းကိုပြောင်းလိုက်ပြီအခုလုံးကရွာပေါင်း၁၆ရွာပါမယ်ထဝယ်သူစီးပွားရေးစုံစီမံကိန်းမှာပါဝင်ခဲ့တဲ့တချို့စက်ယုံတွေစားလုပ်ပြီးစီးနေပြီမဲ့လဲ
ဒေတာခန့်တွေအတွက်အလုတ်ခန့်ခွေလန်းနေပါနေသေးတယ်လို့ထဝယ်မြို့သူမိသမကရဲ့တာဝန်ခံမဆူဆူနယ်ကအခုလိုဆက်ပြောပါတယ်။ထိုင်းလို့ဒီမှာလည်းများတယ်။နောက်မြန်မာလို့ဒီမှာကျတော့ကိုစွားရှင်းအတွက်မြန်မာနိုင်ငံဘက်နဲ့ဆင်းလာတဲ့သူတွေပဲရှိတယ်။ဒေတာခန့်တွေဟာစိုက်ပျိုးရေးလုပ်ငန်းနဲ့ငါးဖမ်းလုပ်ငန်းတွေတာအဓိကလုတ်ခန့်ကြပြီမဲ့လေယာဉ်ချမ်းမြေတွေအသိမ်းခံရတာအတွက်အလုတ်
2020ခုနှစ်နိုဝင်ဘာလမှာတော့အီတလီယန်ထိုင်းကုမ္ပဏီနဲ့မြန်မာဆိုရတို့လုပ်ငန်းကောင်တွေဖော်ဖို့အတွက်ကွန်ထရက်စာချုပ်ကိုလက်မှတ်ရေးသူပြီးစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်နယ်တောင်ပိုင်းလင်းခဲမြို့နယ်မှာတစ်တော်ဝန်ထမ်း၄ဦးကိုလက်နက်ကင်အဖွဲ့စီတစ်ခုကနေပြစ်တက်ခဲ့တယ်လို့တစ်တော်ဦးစီးဌာနညွှန်ကြားရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိရှ်အသံအမတ်ကြီး Mr. Andrew Patrick ကနေ KNU ခေါ်ကရင်အမျိုးသားအစည်းအရုံးရဲ့ဖအံမြို့ဆက်ဆံရေးရုံးမှာ KNU တာဝန်ရှိသူတွေနဲ့အလွတ်တဘောတွေ့ဆုံခဲ့ပါတယ
်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်လာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကန်တာကိုနားဆင်ကြရတာပါ။ဒီစီစဉ်ကိုတောက်ကြမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။မနေ့ဖန်တောက်ကြမနေ့ဖက်6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 48တို့ကနေပြီးတော့ဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။အဲ့ဒီအချိန်မှာတော့ကျမ်းမာရေးတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိမ့်ကြီးထိုက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
2015နှစ်သစ်စီကိုကူးပြောင်းတဲ့မင်းညာတို့ကတော့အမေရိကန်တို့ဟာနယူးယောက်မြို့တော် Times Square မှာအစဉ်အလာအတိုင်းနှစ်သစ်ကူပွဲတော်ကိုကျင်းပပြီး2015နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ် Times Square ရင်ပြင်မှာစုဝေးရောက်ရှိနေကြတဲ့သိန်းနဲ့ချီတဲ့နှစ်သစ်ကိုကြိုဆိုသူတွေကနှစ်သစ်ကူမဲ့ညတကောင်းအချိန်မတိုင်ခင်တစ်မိနစ်လုံးမှာမြို့တော်ဝင်တဲ့သူ့ရဲ့မိသားစုကအီယာမခရစ်စတယ်ဘောလုံးကြီးကိုခလုံးနှိပ်ဖွင့်လှစ်တာကိုလည်းစောင့်ကြည့်ခဲ့ကြပါတယ်ရှင်။တရုတ်နိုင်ငံရှန်ဟိုင်းမြို့ကနှစ်သက်ကူကြိုဆိုပွဲတွင်မှာတော့လူအုပ်ပြီမိတာကြောင့်လူပေါင်း35ယောက်တေဆုံးပြီးအတော်များများလည်းဒဏ်ရာရရှိသွားခဲ့ပါတယ်။ဂျာဗာပင်လယ်ထဲမှာပြတ်ကျခဲ့တဲ့ AA ရှားလီချောင်းကရှာပွေရေးလုပ်ငန်းတွေကတော့ဒီကနေ့နှစ်သက်ရဲ့ပထမဆုံးနေ့မှာပဲမိုးသည်ထန်ပြီးလေပြင်းတိုက်ခိုက်တာကြောင့်ရှာပွေရေးရဟတ်ရင်တွေပြန်တမ်းမရဖြစ်ခဲ့ရပါတယ်။လေရင်ပြန်တမ်းမှုအချက်လက်တွေနဲ့လေရင်မှုရဲ့အတန်ကိုဖမ်းယူထားမဲ့အတန်ဖမ်းဆက်တို့ကိုရှာဖွေရရှိဖို့ကတော့နောက်ထပ်အ ਨੇ ဆုံးသတင်းတစ်ပတ်လောက်အချိန်ယူရအောင်မယ်လို့အင်ဒိုနီးရှားအရာရှိတဦးကသတိပေးပြောဆိုပါတယ်။ကဲဆယ်ရရှိထားတဲ့လေရင်ပြက်ချတဲ့နေရာကရုပ်အလောင်းတစ်ခုကိုတော့ရင်ခွဲစစ်ဆေးပြီးတေဆုံးသူဟာ Herati Lufit Hamid ဖြစ်တယ်လို့ဒီကနေ့မှပဲအာဏာပိုင်တို့ကကြေညာပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်သူ့ဘက်ကလမ်းဖွင့်ပေးထားတယ်လို့ပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့အဆင့်မြင့်တွေ့ဆုံဆွေးနွေးရေးအတွက်သူ့အနေနဲ့စဉ်းစားမယ့်အကြောင်းအစဉ်အလာအတိုင်းပြောဆိုလေးရှိတဲ့နှစ်သက်ကူမိန့်ခွန်းမှာမစ္စတာခင်ဂျုံအွန်းကထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်ရှင်
။နိုင်ငံတကာသတင်းကျဉ်ချုပ်ကိုမတ်သိမ့်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာနှစ်သစ်ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.